Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2021ခုနှစ်နိုဝင်ဘာလ16ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ Line Dometer 1925နဲ့32တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်တမောင်သားမှာဒီကနေ့သတင်းတွေကိုကိုအောင်မြတ်ထူနဲ့သူကြီးညာပေးမှာပါ။အမေရိကန်သမ္မတနဲ့တရုတ်သမ္မတတို့အွန်လိုင်းမှာတွေ့ဆုံဆွေးနွေးပြကြပါတယ်။အီရာရေတက်ရာရေတစင်ကအမေရိကန်စစ်ရေးအနီးမှာအနီးကပ်3ချိန်တိုင်ပြောင်းလဲခဲ့တဲ့နိုင်ငံတကာသတင်းတွေပြင်ဒေါ်ဆန်းစချီနဲ့ NLD ခေါင်းဆောင်တွေပေါ်မဲမဲတမာမှုတမှုထတ်တိုးလိုက်တဲ့သတင်းတွေကိုကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူတရုတ်နိုင်ငံသား၏ဝန်ကြီးဌာနရဲ့အာရှဆိုင်ရာအထူးတန်တမန်ဆွန်ခေါ်ရှန်ရဲ့မြန်မာနိုင်ငံခီးစဉ်ပေါ်မှာတရုတ်မြန်မာအရေးလေ့လာသူတွေဘက်ကဘယ်လိုများရှုမြင်ပါသလဲ
ASEAN Plus China ဆိုတာဟို seminar ရှိကြဗျာအဲ့ဒီဟာမှာသူတို့ကဟိုဗမာပြည်ကိုဖိတ်တယ်မဖိတ်တယ်နည်းနည်းစဉ်းစားနေတယ်ဖြစ်တယ်အဲ့ဒီ seminar အတွက်ပြင်ဆင်တာအဲ့ဒါကလည်းအကြီးကြီးတယ်
ဒေါက်တာလာကျော်စောပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ရခိုင်မှာတိုက်ပွဲတွေပြန်ပြီးတော့မဖြစ်ရအောင်လို့ Japan Nippon Foundation ရဲ့ဥက္ကဋ္ဌဆာဆာကာဝါကကြားဝင်ညှိနှိုင်းပေးနေပေမဲ့တိုက်ပွဲတွေပြန်ဖြစ်နိုင်တယ်လို့အေအေဘက်ကပြောပါရယ်။စကိုင်းနဲ့မန္တလေးတိုင်းမှာတော့စစ်ကောင်စီတပ်နဲ့ PDF တပ်တွေတိုက်ပွဲဖြစ်ပွားပါရယ်။ကလေးမျိုးက PDF စခန်းတစ်ခုကိုတော့စစ်ကောင်စီတပ်ဘက်ကဝင်စီးပါရယ်။ American သတင်းတောက် Danny Fenster ပြန်လွတ်မြောက်လာတဲ့နောက်ဆုံးအခြေအနေသတင်းဆောင်မကိုလည်းနားဆင်ရဖို့ရှိပါရယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဦးတမောင်တန်းနဲ့ကိုအောင်မြတ်သူတို့ပြောပြပေးကြပါရှင
်။ထိုင်ဝမ်ရဲ့လက်ရှိအခြေအနေကိုတစ်ဖက်သက်ပြောင်းလဲဖို့ကြိုးစားတာဒါမှမဟုတ်ထိုင်ဝမ်ရေးလက်ကျမ်းမှငင်းချမ်းရေးနဲ့တည်ငြိမ်ရေးပြပြအောင်ကြိုးစားအားထုတ်တာတွေကိုခိုင်ခိုင်မာမာဆန့်ကျင်သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတရုတ်သမ္မတရှီချင်းပင်ကိုပြောကြားလိုက်ပါတယ်။အလားတူပဲထိုင်ဝမ်လွတ်လပ်ရေးအတွက်ကြိုးစားတာဟာမီးနဲ့ကစားတာဖြစ်နိုင်မယ်လို့လည်းသမ္မတရှီချင်းပင်ကသမ္မတဘိုင်ဒန်ကိုသတိပေးလိုက်ပါတယ်။တရုတ်တနိုင်ငံနဲ့မူဝါဒကိုအမေရိကန်ကဆက်လက်ထိန်းသိမ်းမယ်အကြောင်းကိုတော့သမ္မတဘိုင်ဒန်ကပြောကြားပါတယ်။အမေရိကန်နဲ့တရုတ်သမ္မတနှစ်ဦးဟာအွန်လိုင်းမှာတင်းလာနေကထိပ်သီးဆွေးနွေးပွဲကျင်းပခဲ့တာပါ။ထိုင်ဝမ်ကိစ္စမှာအပြန်အလှန်သတိပေးခဲ့ကြပေမဲ့နိုင်ငံခြားတည်ငြိမ်တဲ့ဆက်ဆံရေးအရေးကြီးပုံကိုသမ္မတရှီချင်းပင်ကပြောခဲ့သလိုတနိုင်ငံနဲ့တနိုင်ငံပွင့်လင်းရိုးသားကြဖို့လိုအပ်ပုံကိုလည်းသမ္မတဘိုင်ဒန်ကကြေညာခဲ့ပါတယ်။ဘောကွက်ကြတဲ့နယ်ပယ်တွေမှာရိုးသားရှင်းလင်းကြပြီးအကျိုးစီးပွားဆောင်ကြတဲ့နေရာတွေအထူးသဖြင့်ရာသီဥတုအပြောင်းလဲနဲ့ကမ္ဘာရေးရာတွေမှာအတူတူအလုပ်လုပ်ကြပါမယ်လို့သမ္မတဘိုင်ဒန်ကဆိုပါတယ်။နိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးတည်ငြိမ်တဲ့နိုင်ငံတကာပတ်ဝန်းကျင်ကိုထိန်းသိမ်းဆောင်ရှောက်ဖို့အတွက်အမေရိကန်နဲ့တရုတ်တို့ဟာတည်ငြိမ်တဲ့ဆက်ဆံရေးလိုအပ်တယ်လို့လည်းသမ္မတရှီချင်းပင်ကပြောပါတယ်။ဇင်ကျန်းတိဘက်နဲ့ဟောင်ကောင်ကလူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြသလိုသင်းမောတွေရဲ့ပင်လယ်ရေကြောင်းလွတ်လပ်ခွင့်ကိုပါပြောဆိုခဲ့ကြတယ်လို့အင်ဂျူတော်ကကြေညာပါတယ်။တရုတ်ရဲ့မမျှတတဲ့ကုန်သွယ်မှုနဲ့စီးပွားရေးလှုပ်ဆောင်မှုတွေကြောင့်အမေရိကန်လုံခြုံရေးတွေနဲ့စီးပွားရေးလုပ်ငန်းတွေကိုကာကွယ်ဖို့လိုအပ်တာကိုလည်းဆွေးနွေးခဲ့တယ်လို့အင်ဂျူတော်ကသတင်းထုတ်ပြန်ပါတယ်။
အီရန်ရဟယင်တစ်စင်းဟာအိုမန်ပင်လယ်ကွေ့တွေဖြတ်တန်းနေတဲ့အမေရိကန်ကန်တက်သမောနီ23မီတာအကွာအဝေးကနေပြီးခဲ့တဲ့သတင်းပတ်တွင်ဖြတ်ပြန်ခဲ့တယ်လို့အမေရိကန်စစ်တမ်းလာချုပ်ပင်တဂွန်ကပြောပါတယ်။ရေမျက်နှာပြင်ထက်3မီတာအကွာကနေ USS SS တိုက်သင်္ဘောကို3ပတ်ပတ်ပြီးတော့ပြန်သွန်းသွားခဲ့တာဖြစ်ပြီးဒါဟာအန်ဒရယ်မကင်းနဲ့မစင်မဂျင်နဲ့လှုပ်ရက်ဖြစ်တယ်လို့ပင်တဂွန်ပြောခွင့်ရဂျွန်ခရစ်ဘီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒီဒေသထဲမှာအမေရိကန်စစ်တပ်တွေတရားမဝင်ရောက်ရှိနေတာကိုတရားမျှတကြောင်ပြတဲ့အနေနဲ့ပင်တဂွန်ကဒီလိုတုတ်ပြန်ပြောဆိုခဲ့တာဖြစ်ကြောင်းအီရန်အစိုးရသတင်းဌာန IRNA ကပြန်လည်ဆွတ်ဆွဲထားပါတယ်။2015ခုနှစ်တုန်းကရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးတော့ကမ္ဘာအင်အားကြီးနိုင်ငံတွေပြောဆိုဆွေးနွေးမှုတွေရပ်တန့်နေချိန်မှာအီရန်နဲ့အမေရိကန်ကြားအခုလိုတင်းမာမှုတွေဇက်တိုက်ပေါ်ပေါက်နေတာလည်းဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်အရအီရန်ရဲ့ယူရေနီယံသတ်ဆင်မှုတွေကိုရှော့ချခြင်းအဖြစ်နိုင်ငံတကာပိတ်ဆို့မှုတွေကိုရုတ်သိမ်းပေးဖို့အပေးယူပြုလုပ်ထားတာပါ။အမေရိကန်သမ္မတဟောင်ဒေါ်နယ်ထရမ့်လက်ထက်2018မှာအမေရိကန်နိုင်ငံကဒီစာချုပ်ကနေထွက်ခဲ့ပြီးအီရန်ကိုပြန်လည်ပိတ်ဆို့အရေးယူခဲ့ပါတယ်။အဲဒီနောက်ပိုင်းအီရန်ကလည်းစာချုပ်ပါသတ်မှတ်ထားတဲ့အကန့်အသတ်တွေကိုချိုးဖောက်ပြီးယူရေနီယံသတ်ဆင်မှုတွေကိုပြန်လည်ပြုလုပ်ခဲ့ပါတယ်ခင်ဗျာ
။မဲမတ်သမာမှုနဲ့မတရားမှုကျွလွန်နေဆိုတဲ့ဆွဆွဲချက်တွေနဲ့ဒေါ်ဆန်းစုကြည်နဲ့အခြားကောင်းဆောင်တွေကိုစစ်ကောင်စီကနိုဝင်ဘာလ15ရက်နေ့မှာတရားစွဲဆိုလိုက်ပါတယ်။ တရားဆက်ဆုပ်သူစီအမတော်ဆန်းစုကြည်နဲ့အတူမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌတွေဖြစ်ကြတဲ့ရွေးကောက်ခါအစိုးရတမရဦးဝင်းမြင့်မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်နဲ့ဗဟုလုပ်မှုဆောင်ကော်မတီဝင်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြောက်အောင်တို့ပါဝင်သလိုပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းပြည်တော်စုအစိုးရအဖွဲ့ယုံဝန်ကြီးဌာနဝန်ကြီးဦးမင်းသူရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေဖြစ်ကြတဲ့ဦးမြင့်နိုင်ဦးသားထိပ်တို့လည်းပါဝင်ကြပြီးစုစုပေါင်း16ဦးဖြစ်တယ်လို့စစ်ကောင်စီကရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်လိုက်ပါတယ်။ဒေါ်ဆန်းစုကြည်တို့ဟာကော်မရှင်ကွဲတွေဖွဲ့စည်းရမှာတည်ဆဲဥပဒေပါပြဋ္ဌာန်းချက်တွေကိုဆန့်ကျင်တယ်။တာဝန်ထမ်းဆောင်သူတွေကိုဟန်တာထိချောက်တယ်။အုပ်ချုပ်ရေးမှုတွေကိုဖိအားပေးတယ်။မဲစင်းကိုမတမာလုပ်တယ်။ NLD နိုင်ရရှိဖို့အတွက်ဩဇာတုံးဆွဲဖက်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေကိုထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့တီဇဲဥပဒေများနဲ့အညီတရားရုံးများမှာဆွဲဆိုတယ်လို့ကြေညာချက်မှာဖော်ပြထားပေမဲ့ဘာပုံမှန်နဲ့ဆွဲဆိုတယ်ဆိုတာကိုတော့တိတိကျကျဖော်ပြမထားပါဘူး။ဒေါ်ဆန်းစုကြည်တပ္ပရဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြင့်အောင်တို့အမှုတွဲရာဇရကြီးပုံမှန်95ခါဝင်းနဲ့တရားဆွဲတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုနဲ့ဆွဲဆိုထားတဲ့တခြားအမှုကိုတော့နိုဝင်ဘာ30ရက်နေ့မှာအပိဓာအမိန့်ချမယ်လို့စုံစမ်းသိရှိရပါတယ်။ဆွဲဆိုထားတဲ့အမှုတွေကိုဒေါက်တာဆန်းစုကြည်ကအပြစ်မကျူးလွန်ခဲ့လို့ညှင်းဆုပ်ထားပါတယ်။သူ့ပေါ်ဆွဲဆိုထားတဲ့အမှုတွေပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ရင်စုစုပေါင်းထောင်တန်းနှစ်ပေါင်းတရာကျော်ကျနိုင်ပါတယ်။အမှုတွေကိုတကပိတ်စစ်ဆေးခဲ့ပြီးသူ့ရှိနေတွေကိုလည်းမီဒီယာတွေကိုမပြောဖို့အာဏာပိုင်တွေကပိတ်ပင်ထားပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရတဲ့ Frontier မြန်မာသတင်းဌာနရဲ့ဒေသခံအေဂျင်တာအမေရိကန်နိုင်ငံသား Danny Fenster ဟာမကြသေးမီမနစ်ပိုင်းတွင်းကပဲအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုပြန်လည်ရောက်ရှိလာပါပြီ။သူကိုလေစိတ်မှမိသားစုဝင်တွေကတွားရောက်ကြိုဆိုခဲ့ကြပါတယ်။ Danny Fenster ပြန်လည်လွတ်မြောက်လာစဉ်မှာပဲမြန်မာနိုင်ငံကတွားရောက်လက်ခံကြိုဆိုခဲ့တဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှောင်လည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ဟောင်းလည်းဖြစ်တဲ့ Bill Richardson နဲ့မကြာသေးမီမိနစ်ပိုင်းအတွင်းသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်သွားဖို့ရှိနေပါတယ်။သတင်းတော့ Danny Fenster ပြန်လည်လွတ်မြောက်လာတာကိုကုလသမဂ္ဂကြိုဆိုလိုက်တယ်လို့ပဲအဖမ်းခံရစေကျန်တဲ့သတင်းသမားတွေကိုပါလွှတ်ပေးဖို့တောင်းဆိုထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းသမားတရာကျော်ရှိပြီးအဲ့ထဲမှာအများစုကဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရတာပါအာဏာသိမ်းစစ်ကောင်စီအနေနဲ့ထိန်းသိမ်းခံမြန်မာသတင်းသမားတွေအတွက်လည်းစဉ်းစားသင့်ကြောင်းမီဒီယာကောင်စီကပြောကြားလိုက်ပြီးနယူးယောက်ခြေဆိုင် CPJ သတင်းသမားများကောက်ွယ်စောင့်ရှောက်ရေးကော်မတီနဲ့လူအခွင့်အရေးအဖွဲ့တွေအပါအဝင်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်တို့ကလည်းဖမ်းဆီးထားတဲ့သတင်းသမားတွေအားလုံးကိုလွှတ်ပေးဖို့တောင်းဆိုနေကြပါတယ်။ပြီးခဲ့တဲ့မေလကလေးကဖမ်းဆီးခံထားရတဲ့ Danny Fenster ဟာသူ့ပေါ်ဆွဆွထားတဲ့အမှုတွေထဲကပုံမှန်905ကကြီးတမရော်ပြိုကွဲအောင်သွေးစိုးလို့ဆော်မှုပုံမှန် 18.1 မတရားအသင်းဆက်သွယ်မှုနဲ့ပုံမှန် 73.1 လူဝင်မှုကြီးကျယ်ဥပဒေချိုးဖောက်မှုဆွဆွချက်တွေနဲ့ဒီလ၁၂ရက်ပြီးခဲ့တဲ့တောက်ကြနေကပဲထောင်ဒဏ် 17 နှစ်ချမှတ်ခဲ့ရတာပါ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15953ညလိုင်းတိုမီတာ25 kHz 11803ညလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။နေဘူဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်တဲ့မစ္စတာယိုဟီဆာဆာကာဝါယခီယာဂျပန်ဆူအကိုကိုစားမပြုဘူးလို့ဂျပန်နိုင်ငံသားဝင်ကြီးယိုရှိမာဆာဟာယာရှိကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်။မစ္စတာဆာဆာကာဝါယခီစင်နဲ့ပတ်သက်ပြီးသတင်းစာဆရာတွေကမေးမြန်းရမှာအခုလိုဖြေကြားသွားခဲ့တာဖြစ်ပါတယ်။အဆိုအမီဒီယာတွေကတော့မြန်မာနိုင်ငံအမျိုးသားရေးကြားစီရေးဆိုင်ရာဂျပန်နိုင်ငံအထူးကိုယ်စားလှယ်ဖြစ်မစ္စတာဆာဆာကာဝါကိုဖော်ပြခဲ့ကြကြောင်းရိုက်တာသတင်းဌာနကပြောပါတယ်။အမေရိကန်သတင်းစာဆရာဒန်နီဖက်စတာကိုလွတ်ပေးခဲ့တာဟာအမေရိကန်နိုင်ငံနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမစ္စတာဘယ်ရစ်ချတ်ဆန်အပြင်မစ္စတာဆာဆာကာဝါနဲ့ဂျပန်ဝန်ကြီးဟောင်းဟီဒီယိုဝါတာနာဘေးတို့ရဲ့မြစ်တာရက်ခံချက်ကြောင့်လွတ်ပေးခဲ့တာဖြစ်တယ်လို့မြောက်ရီရုပ်မြင်သံကြားကကြေညာသွားခဲ့ကြောင်းရိုက်တာသတင်းဌာနကပြောပါတယ်။နိုင်ငံဆက်ဆံရေးတိုးတက်မှုနဲ့လူသားချင်းစာနာထောက်ထားမှုပေါ်အခြေခံလွတ်ပေးခဲ့တာဖြစ်တယ်လို့မြောက်ရီရုပ်မြင်သံကြားကဆိုပါတယ်။အစင်လာရမစ္စတာဆာဆာကာဝါနဲ့အဆိုအကဆက်သွယ်ရှိပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုဖို့မစ္စတာဟာယာရှိကညင်းဆိုပါတယ်မစ္စတာဝါတာတာဘေးရဲ့ဂျပန်မြန်မာအသင်းကလည်းထုတ်ဖော်ပြောဆိုဖို့ညင်းဆိုပါတယ်မစ္စတာဆာဆာကာဝါဟာ SNLD ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတွေနဲ့ဒီကနေ့တီးခြားတွေ့ဆုံခဲ့ပါတယ
်တရုတ်နိုင်ငံသားဝင်ဌာနအာရှဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဆွမ်ဂေါ်ရှန်ဟာ နိုဝင်ဘာလ15ရက်နေ့တနင်္လာနေ့ကမြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးအာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။တရုတ်အထူးသံတမန်တွေနဲ့တွေ့ဆုံတဲ့ကိစ္စမှာဆွေးနွေးချက်အသေးစိတ်ကိုမသိရပေမဲ့လည်းစစ်ကောင်စီဘက်ကထုတ်ပြန်ချက်တွေအရကတော့ပါရီဆိုဒီမိုကရေစီစနစ်ကိုရှောက်လှမ်းနိုင်ရေးမြန်မာနဲ့ ASEAN ဆက်ဆံရေးမြန်မာပြည်နယ်ရေးငြိမ်းချမ်းရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။တရုတ်အထူးကိုယ်စားလှယ်မစ္စတာဆွမ်ကော်ရှန်ဟာမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပြီးခဲ့တဲ့ဩဂုတ်လထဲမြန်မာနိုင်ငံကိုတစ်ချိန်ရောက်ခဲ့ပါသေးတယ်။အဲ့ဒီအချိန်တုန်းကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့ပေမဲ့မရခဲ့ပါဘူး။တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုအထက်လွှတ်တော်မတ်ဟောင်းနဲ့စွမ်ရင်ဝန်ကြီးဟောင်းဘေးရစ်ချစ်စင်ဟာလည်းနိုဝင်ဘာလ15ရက်နေ့မှာအာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးကိုဗစ် -19 ကာကွယ်ထိန်းချုပ်ရေးဆိုင်ရာကိစ္စတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။
ကိုဗစ်ရောဂါနလားထက်ချိန်မှာအဆုတ်နဲ့လေပြင်းရောင်ရောဂါတွေကအိန္ဒိယနိုင်ငံဒေလီမြို့ကလေးစိတ်ဆေးရုံတွေမှာအဖြစ်များလာတာတွေ့ရကြောင်းဆရာဝန်တွေကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ကလေးတွေပါဝင်ပန်းနာရင်ကျရှိသူတွေဆေးလိပ်တောက်သူတွေနဲ့အမုံမွားမတဲ့သူတွေမှာအပိုပြီးအဖြစ်များတာကိုတွေ့ရတယ်လို့ဆရာဝန်တွေကဆိုပါတယ်။ဒေလီမြို့ကလေထုညင်ညမ်းမှုမှာကမ္ဘာအဆိုးဆုံးမြို့တွေထဲကမြို့တစ်မြို့ဖြစ်ပြီးကိုဗစ်ကပ်ပေးမှာနလာထတဲ့အချိန်မှာစိုးရိမ်စရာအခြေအနေတွေတရဖြစ်တယ်လို့အစုပ်ပိုင်းဆိုင်ရာယောဂါဌာနကဒေါက်တာဘော်ဘီဘာလိုထရာကပြောကြားလိုက်ပါတယ
်ကိုဗစ် -19 တောက်ဆေးတွေကိုဖွံ့ဖြိုးဆဲတိုင်းပြည်တွေမှာဈေးပေါ်ပေါ်နဲ့ထုတ်လုပ်ရောင်းချခွင့်ပြုမယ်လို့ဖိုက်ဇာဆေးကုမ္ပဏီကကြေညာလိုက်ပါတယ်ဒီလိုထုတ်လုပ်ရောင်းချဖို့အတွက်နိုင်ငံပေါင်း95နိုင်ငံနဲ့သဘောတူထားပြီးဒီသဘောတူညီချက်အရဖိုက်ဇာကမူပိုင်ခွင့်ထုတ်လုပ်ခွင့်လိုင်စင်အခမဲ့ခွင့်ပြုပေးရမှာဖြစ်ပါတယ်မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကနိုဝင်ဘာလ23ရက်နေ့ကထုတ်ပြန်ထားချက်အရမြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးပြီးသူ14တန်းကျော်ရှိနေပြီးအဲ့ဒီထဲမှာကာကွယ်ဆေး2ကြိမ်ထိုးပြီးသူက9တန်းခွဲကျော်ရှိပြီးတော့ကာကွယ်ဆေး1ကြိမ်ထိုးပြီးသားသူက9တန်းကျော်ရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
နိုမလာ16ရက်အင်္ဂါညရဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းနဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American တန်းရဲ့အင်္ဂါညမြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်အရင်ဆုံးတော့တရုတ်အထူးတန်တမန်ဆွန်ကော်ရှန်ရဲ့မြန်မာနိုင်ငံခီးစဉ်ပေါ်မှာသုံးသက်ချက်သတင်းနဲ့စပြီးတင်ဆက်ပေးမှာပါတရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့အာရှဆိုင်ရာအထူးတန်တမန်ဆွန်ကော်ရှန်ရဲ့မြန်မာနိုင်ငံခီးစဉ်ဟာနိုဝင်ဘာလဂုံပိုင်းမှာကျင်းပဖို့ရှိနေတဲ့တရုတ်နဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကိုထည့်သွင်းဖိတ်ကြားရေးကိစ္စအတွက်အဓိကဖြစ်နိုင်ကြောင်းတရုတ်မြန်မာအရေးလေ့လာသူတွေကတုံ့တက်ပါတယ်။ဒီလိုမျိုးဖိတ်ကြားမယ်ဆိုရင်ဒေါန်ဆန်းစုကြည်ပါဝင်ရေးကိုပစ်ပယ်လို့မရတာကြောင့်ညှိနှိုင်းဆွေးနွေးနေပုံရတဲ့အကြောင်းတုံ့တက်သားလည်းရှိပါတယ်။ရန်ကုန်ကလာတဲ့ဆွန်ကော်ရှန်ရဲ့ခီးစဉ်အကြောင်းတုံ့တက်ချက်သတင်းကိုဇော်ဝင်းလိုင်ပြောပြပေးပါရှင်
။စစ်တပ်ကအာဏာသိမ်းပြီးကိုလတာကာလအတွင်းမှာတရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမန်မစ္စတာဆွန်ကော့ရှန်ဟာမြန်မာပြည်ကိုဒုတိယအကြိမ်ရောက်ရှိလာတာဖြစ်ပြီးတနင်္လာနေ့ကတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးသွားတဲ့အချက်တွေကိုတော့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စုံမင်းထွန်းကအခုလိုပြောပါတယ်
။အဓိကတော့ဒီနိုင်ငံတော်စီမံခန့်ခွဲရေးကောင်စီအနေနဲ့ရှေ့လုံငန်းစဉ်5ရက်တူဦးလူကျဲ9ရက်တို့လုံနေတဲ့အခြေအနေတွေဒီကျွန်တော်ပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်မှာခန့်ခိုင်မာမာနဲ့ဆက်လက်ရှောက်လန်းသွားမယ်လို့လည်းအခြေအနေဒီမြန်မာနိုင်ငံနဲ့အာဆီယံဖွဲ့ဝင်နိုင်ငံများရဲ့ဆက်ဆံရေးတရုတ်နိုင်ငံနဲ့အာဆီယံဖွဲ့ဝင်နိုင်ငံများရဲ့ဆက်ဆံရေးအခြေအနေနဲ့မြန်မာနိုင်ငံရဲ့ပြည်တွင်းချင်းရေးပိုင်းရာဆောင်ရွက်နေမှုကိုတရုတ်ကနေပြီးဆက်လက်ကူညီဆောင်ရွက်သွားမယ်အခြေအနေဒီအဲ့ဒါဒီကျွန်တော်အသေးစိတ်ဆွေးနွေးပေးပါရစေ
။တရုတ်မြန်မာဆက်ဆံရေးကိုလေ့လာသူဒေါက်တာလာကျော်စောကတော့အာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံအကြားဒီလာတဲ့ကျင်းပဖို့ရှိတဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာပြည်ကိုထက်သွင်းနိုင်ရေးညှိနှိုင်းဆွေးနွေးမှုကအဓိကအချက်ဖြစ်နိုင်ကြောင်းသုံးသပ်ပါတယ်
။ဟို November လ29ရက်နေ့မှာ ASEAN Plus China ဆိုတာဟို seminar ကြီးရှိကြဗျာ။အဲ့ဒီဟာမှာသူတို့ကဟိုမြန်မာပြည်ကိုဖိတ်တယ်မဖိတ်တယ်နည်းနည်းစဉ်းစားနေတယ်ဖြစ်နေ။ဟိုတနေ့ကတော့ Peking မှာအစည်းအဝေးတစ်ခုလုပ်ကြဗျာ။ဟိုနိုင်ငံသားရေးဝန်ကြီးဝိုင်းကြီးက ASEAN နိုင်ငံ10နိုင်ငံကပါမတ်တင်နဲ့ခေါ်တွေ့တာလေ။အဲ့ဒီ seminar အတွက်ပြင်ဆင်တာ
အာဆီယံအသင်းနဲ့တရုတ်နိုင်ငံအကြားဆွေးနွေးပွဲမိဖက်ဖြစ်တဲ့နှစ်30ပြည့်အထိမ်းအမှတ်နဲ့တရုတ်သမ္မတရှီကျင်းပင်နဲ့အာဆီယံခေါင်းဆောင်တွေအွန်လိုင်းကနေဆွေးနွေးကြဖို့ရှိပါတယ်တရုတ်နိုင်ငံအနေနဲ့တခြားဒေသတွင်းကိစ္စတွေအတွက်လည်းထက်သွင်းစဉ်းစားထားပုံရကြောင်းအခုလိုဆက်ပြောပါတယ
်နောက်တစ်ခုကဒီလို ASEP လို့ခေါ်တယ် Regional Comprehensive economic partnership ဖြစ်လာလေ ASEAN ဆယ်နိုင်ငံနဲ့ဟိုတရုတ်အပါဝင်ပေါ့အာရှနိုင်ငံကစီးပွားရေးနိုင်ငံကြီးတွေငါးနိုင်ငံပေါ့နော် Australia တို့ Japan တို့တောင်ကိုရီးယားတို့အဲ့ဒါတွေပါတယ်အဝလွတ်လပ်တဲ့ဈေးကွက်ကြီးကိုတရုတ်ကတော်တော်အားတန်နေတယ်လို့ဖြစ်တယ်ဒီနှစ်ပုံမှာအဲ့တော့အဲ့ဒီဟာတွေနဲ့လည်းပတ်သက်လို့တရုတ်ကနည်းနည်းလောနေလို့ညာတယ်နောက်တောင်တရုတ်ပင်လယ်ကျွန်းမှာလည်းသူကဟိုပါလေ code of conduct ဟိုရေးဆွဲဖို့ကိစ္စတွေရှိသေးတယ်ဗျာအဲ့တော့အဲ့ဒီမှာဗမာနိုင်ငံကိုခြံထားလို့မဖြစ်ဘူးလေသူကအေရှန်နိုင်ငံနဲ့မှလည်းပါတော့အဲ့တော့အေရှန်မျိုးကိုဘယ်လိုပြန်ဆွဲမလဲဆိုရက်ကမှသူတို့တော်တော်ကြိုးစားနေတယ်ညာ
တခြားနိုင်ငံရေးတုံ့တက်သူတီဘောမျိုးနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းအလားတူရှုမြင်ထားပါတယ
်အခုလာတာတော့ကျွန်တော်ထင်တယ်သူတို့စီမှာအခုအေရှန်နဲ့တရုတ်နဲ့အစည်းအဝေးလုပ်ဖို့ရှိတယ်လေအဲ့အစည်းအဝေးလုပ်ဖို့ရှိတော့မန်ကုန်မန်နေသားဆိုတော့မာလည်းအသိဝင်နိုင်ငံတစ်ခုဆိုတော့ဖိတ်လိုက်ပြီးဟိုအစည်းအဝေးလုပ်ကြပြီးတော့တာပေါ့ဗျာဒါပေမဲ့မြန်မာအရင်နောက်ဆုံးအချိန်လောက်တဲ့အစည်းအဝေးမှာအဖိတ်ကြားမခံရဘူးပေါ့နော်အဲ့ဒီဟာကိုဖိတ်ကြားဖို့အတွက်လာရင်းနဲ့အခြားကိစ္စတွေနဲ့ရှင်းလင်းကြည့်နိုင်တယ်လို့ကျွန်တော်ကတော့ထင်တယ်အဓိကတော့အဲ့ဒီကိစ္စပေါ့
တစ်ချိန်ထဲမှာပဲမြန်မာနိုင်ငံရေးကိုလည်းဆွေးနွေးတုံ့တက်နိုင်ကြောင်းဦးရဲထွန်းကဆက်ပြောပါတယ်
နောက်ဆုံးကျွန်တော်ခံမှန်းရတဲ့သဘောထားကတော့ဟို NLD ကိုဖျက်သိမ်းတာတော့သူတို့စိတ်ရဲ့သဘောမကျဘူးလို့ယူဆတယ်။နောက်အနာဂတ်မှာ NLD မပါတဲ့မြန်မာနိုင်ငံကြီးဟာပြည်ရင်းရှိမှာမဟုတ်ဘူးလို့သူတို့ကတော့မြင်နေပါတော့နော်။အဲအဲ့လိုပြည်ရင်းမရှိရင်သူ့ရဲ့ယဉ်ကျေးမှုညာမှုတွေအတွက်လည်းအများကြီးအခက်အခဲတွေ့နေတာပေါ့။ဆိုတော့သူတို့ကတော့တတ်နိုင်သမျှတော့အဲ့ဒီမဖျက်သိမ်းခံရဖို့တော့ဒါကြောင့်ဒီကြားရည်ရည်တည်နေတယ်ဖြစ်နိုင်ရင်တော့ပြာဝန်ဆောင်စုကြည့်နေဆွေးနွေးပြီးတော့အဲဒီပြဿနာကိုငင်းငင်းချမ်းချမ်းဖြေရှင်းဖို့အဲအဲ့လိုတိုက်တွန်းနေရတယ
်မြန်မာနိုင်ငံရေးမှာဒေါအောင်ဆန်းစုကြည်နဲ့အန်လဒီကိုဘေးဖယ်ထားလို့မရဘူးလို့တရုတ်ဘက်ကသဘောထားရှိပုံရကြောင်းဒေါက်တာလကျော်စောကလည်းတုံ့တက်ပါတယ
်တရုတ်ဘက်ကကြည့်တော့လေတကယ်လို့ဟိုဒီမိုကရေစီလမ်းအတိုင်းပြန်ပွားမယ်ဆိုရင်ဒေါအောင်ဆန်းစုကြည်တို့ NLD လို့မပါလို့မဖြစ်ဘူးဒါကြောင့်မလို့ NLD တို့ဒေါအောင်ဆန်းစုကြည်တို့ဘယ်လိုနည်းနဲ့ပြန်ပြီးတော့စိတ်ဆက်ပေးလို့ရမလဲလို့သူတို့ကတွက်နေပုံရတယ်။အဲဒါဗမာပြည်ပါရေးမှာဒီဒေါအောင်ဆန်းစုကြည်ကိုပြစ်တယ်လို့လည်းမဖြစ်ဘူး။အဲဒါတခြားဗီလန်များသူရှာလို့ရမယ်လို့ရှာနေပုံရတယ
်။ဒါတွေကတော့တရုတ်မြန်မာအရေးတုံ့တက်သူတွေရဲ့အမြင်တွေဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမာမစ္စတာဆွန်ကော့ရှန်ဟာအောက်ကလအတွင်းကလည်းမြန်မာပြည်ကိုတပတ်ကြာပထမအကြိမ်လာရောက်ခဲ့ပြီးစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မွန်ကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒုတိယအကြိမ်ဖြစ်တရုတ်နိုင်ငံရဲ့အာရှဆိုင်ရာအထူးတန်တမာဆွန်ကော့ရှန်မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်ခင်ဗျာ
။တရုတ်အထူးတန်တမာဆွန်ကော့ရှန်ရဲ့မြန်မာခီးစဉ်ပေါ်သုံးသက်ချက်ရန်ကုန်ကလာတဲ့တွင်ကိုစော်ဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီရခိုင်ဘက်မှာငြိမ်းချမ်းရေးအခြေအနေတည်ဆောက်နေတဲ့အနေအထားကိုပြောပြပေးခြင်းပါတယ်။ရခိုင်ပြည်နယ်မှာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA နဲ့စစ်ကောင်စီတပ်တို့ကြားမှာတော့တိမာမှုတွေကရှိနေစေဖြစ်ပြီးအချိန်မရွေးတိုက်ပွဲတွေပြန်ဖြစ်နိုင်ပါတယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ပြောခွင့်ရခိုင်တုခက VOA ကိုပြောဆိုလိုက်ပါတယ်။နှစ်ဖက်ကြားမှာအပြစ်ခတ်ရက်စဲထားတာတစ်နှစ်အကြာမှာတိုက်ပွဲတွေပြန်မဖြစ်အောင်လို့ဂျောင်းဝင်ညှိနှိုင်းပေးနေတဲ့ဂျပန်နိုင်ငံ Nippon Foundation ရဲ့ဥက္ကဋ္ဌမစ္စတာယိုဟိဆာဆာကာဝါကတိုက်တွန်းပြောကြားချိန်မှာပဲအခုလိုမျိုး AA ဘက်ကတုံ့ပြန်ပြောကြားလိုက်တာဖြစ်ပါလေ။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြအပြစ်ခတ်ရက်စဲထားတာတနှစ်ကျော်ချိန်မှာပဲတိုက်ပွဲတွေအချိန်မရွေးပြန်ဖြစ်နိုင်တဲ့အနေအထားဖြစ်နေတယ်လို့ AA ဘက်ကပြောပါရယ်။ AA နဲ့စစ်တပ်အကြအပြစ်ခတ်ရက်စဲဖို့ဂျာဝင်ဆောင်ရွက်ပေးခဲ့တဲ့ဂျပန်နိုင်ငံ Nippon Foundation ဥက္ကဋ္ဌမစ္စတာယိုဟိဆာဆာကာဝါကတိုက်ပွဲတွေပြန်မဖြစ်ရေးတိုက်တွန်းနေချိန်မှာပဲ AA အဖွဲ့ကအခုလိုပြောကြားလိုက်တာပါမောင်းတော်မျိုးနယ်ထဲမှာအခုလနိုဝင်ဘာလတည်းနှစ်ဖက်အပြန်အလှန်ပစ်ခတ်မှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတဲ့နောက်အခြေအနေတွေတင်းမာနေတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်တုခက VOA ကိုပြောပါတယ
်မစ္စတာဆာဆာကာဝါရဲ့ဂျာဝင်ညှိနှိုင်းပေးမှုကြောင့်ဟိုရခိုင်ဒေသမှာတိုက်ပွဲတွေဆက်လက်ပြီးတော့ညင်သက်နေမလားဆိုတာကတော့ဟိုကန်ဒေကမှအတိအကျပြောဖို့တော့ခက်ပါတယ်သူစေစားညှိနှိုင်းပေးတာတော့မှန်ပါတယ်ဒါပေမဲ့လည်းပဲနေပြည်တော်တက်မမှုတချို့ကတော့ဆက်လက်ပြီးတော့ရှိနေစေဖြစ်ပါတယ်ဟိုတိုက်ပွဲတွေဆက်ဖြစ်မယ်မဖြစ်ဘူးဆိုတာကတော့မြန်မာစစ်တပ်ပေါ်မှာအများကြီးမူတည်ပါတယ်ဟိုသူတို့ဘက်ကနေပြီးတော့ထိုးစစ်ဆင်လာလို့ရှိရင်တော့တိုက်ပွဲကအရှိန်မရွေးထပ်ဖြစ်နိုင်တဲ့အနေအထားရှိပါတယ် Ochenoro Yueli Ninegaro, Ityamyata Mune Ninja Mugu, Amira Lita Vidoma, Genoro Sele Losangoma Kibare.
Yamanangu Noimala Sunny and Nidega Yoshi Nide, Mr. Sasakawaha, Yaulare Nimabe, E. Pue Gonzan Rine, Online Twisomi, Yahibine Ninja Yedra Sunni Gavare, Ninja Nide, Yahibine Ma Taipuri, Piam Pipo Dwe, Auchi Tatari, Tinjunja Tabu, E. Yahin Lenakai, Pue Gonzan Rigo, Taiton Tarelo, Mr. Sasakawaga, Noimala Sangayani, Yahibinego Yaulaje Male, Piosu Gavare, Natana said Noimala Regani. A cool chain he sit down at a lenakai apoeja. A big hai yase yashiyang to jawin he nine big edaba. A cool lashi male, Mr. Sasakawae jawin sangya mujang. A poega pansi tare sit on ban sanga ugole. Do ya kain binego lay out their name away, pian lo big evare. Dane badalo, a poe pioguya, kain dukala, kulu piovare.
O do dogo happy lady, diga jangingaro. Di jama ye ya, o seguta ho lone re do we. Now, the Domban Pine, Nishi, or Tengin Kanare today. No Elu Luru, Ludajin Sana Muya, Genoga Club like that, Pitavia. Oh, now the Chega or the Allah Luwebo, not the Yama Sita Pegani, Maria Pansi, Tengin Atincha, or Tare, the Genoroye, or Kanji Luru. Now the Genoro Ule, Fuene Volebe, Yama Sita Pegani, European Club Position, that you chatting there.
အိုကျွန်တော်တို့ထင်းထင်းထားတဲ့တုံးပန်းတွေကိုအခုလို့လှပ်ပြရတာဖြစ်တယ်ဗျအခုလက်ရှိမြန်မာနိုင်ငံကိုရောက်နေတဲ့မစ္စတာဆာဆာကာဝါဟာဂျပန်အစိုးရရဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တင်းမြစ်ရေးအထူးကိုယ်စားလှယ်အနေနဲ့လာရောက်တာမဟုတ်ဘူးလို့ဂျပန်နိုင်ငံသားရေးဝန်ကြီးကဒီကနေ့နိုဝင်ဘာလ16ရက်နေ့မှာပြောကြားခဲ့ပါတယ်သူဟာနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌအနေနဲ့သာမြန်မာန ီဘက်ကဝင်ရောက်လာတာကြောင့်ပြစ်ခတ်မှုအနည်းငယ်ဖြစ်ပွားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီကတော့အာစာအဖွဲ့နဲ့ဖြစ်တာလို့ပြောဆိုထားပေမဲ့အေအေအဖွဲ့ကတော့စစ်ကောင်စီနဲ့တိုက်ပွဲဖြစ်တာဖြစ်ပြီးစီရဲတင်းမာနေတယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ။
နိဗ္ဗာန်ဥက္ကဋ္ဌကဝင်ပြီးတော့ညှိနှိုင်းပေးနေပေမဲ့အပြစ်ရထားစေရခိုင်ပြည်နယ်မှာအချိန်မရွေးတိုက်ပွဲတွေဖြစ်ပွားနိုင်တဲ့အကြောင်းအေအေပြောခွင့်ရပြောခဲ့တဲ့သတင်းကိုငင်းချမ်းပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့စကိုင်းနဲ့မန္တလေးတိုင်းမှာစစ်ကောင်စီတပ်နဲ့ PDF တပ်တွေတိုက်ပွဲဖြစ်နေတဲ့သတင်းကိုတင်ပြပေးချင်ပါတယ်စကိုင်းတိုင်းပလဲမြို့နယ်နဲ့မန္တလေးတိုင်းမိုးကုတ်မြို့တွေမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားမနေ့နိုဝင်ဘာလ15ရက်နေ့ကတိုက်ခိုက်မှုတွေရှိခဲ့ပါတယ်ပလဲနဲ့မိုးကုတ်မှာတိုက်ခိုက်မှုတွေဖြစ်ခဲ့တယ်ဆိုတာကိုစစ်ကောင်စီဘက်ကအတည်ပြုပေမဲ့ထိခိုက်ဒဏ်ရာရမှုမရှိဘူးလို့ VOA ကိုပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင
်စကိုင်းတိုင်းပလဲမြို့နယ်ထဲမှာစစ်တပ်ရင်နှန်းကိုဒေသခံကာကွယ်ရေးအဖွဲ့တွေကနိုမာလာ15ရက်တရင်လာနေမှာမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်၃ချိန်ထက်မနည်းတိုက်ခိုက်ခဲ့တယ်လို့ပလဲမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ PPDF ခေါင်းဆောင်တူဖြစ်တဲ့ကိုနဂါကအခုလိုပြောပါတယ်
ကိုနိုင်လောက်ဖြစ်တာကတော့ဒီကျွန်တော်တို့ပလဲမြို့နယ်တွေကဒီကြောက်စလင်းတောင်ဆိုတာရှိတယ်ကြောက်စလင်းတောင်အစင်းမှာမြစ်ကြတရာနားမှာအဲဒီဒေတာမိုင်းတွဲထားတဲ့ဟာကိုသူတို့ကဒီဟာကိုမရှင်းလင်းဖို့ကြိုးစားနေတော့မှခွဲချလိုက်အဲ့ဒါကတည်ရင်ပေါ့ဆယ်နှစ်နာရီမှကြတော့ငကမတောင်ရဲ့ဒီကအနောက်ဖက်နားလောက်မှာကြောက်ပုံကွေနားအရောက်မှာဒီကောင်တွေကရင်းနှင်းရဲ့ရှေ့သေးဘွဲတွေတက်လာတော့ကျွန်တော်တို့ကအဝေးကနေမိုင်းတစ်လုံးခွဲပြီးလှန့်ထုတ်လိုက်တော့အဲ့ဒီမှာကျွန်တော်တို့ကအတင်းသူဆင်းနိုင်ကြရှိတဲ့နေရာတွေကိုတိုင်မိုင်းတွေထောင်းထားတာအမတိုင်မိုင်း6လုံးတိုင်မိုင်းကုန်းထဲမှာရင်စစ်ကောင်စီအဖွဲ့ဝင်တွေတော့များများထိတာ။နောက်ဒီကြိမ်ဖြစ်တာကကြတော့ဒီကန်တော်ရွာရဲ့အရှိဘဏ္ဍာမှာတက်ကန်လန်းခွဲရဲ့အနားမှာပေါ့ဒီတော့တွေထဲမှာဖြန့်ပြီးတော့တိုင်မိုင်းနဲ့ဆွဲမိုင်းနဲ့ဆင်းထားတယ်။အမေကလည်းစစ်ကောင်စီတပ်ဖွဲ့ဝင်9ယောက်ကအဲ့တိုင်ဒီမိုင်းကုန်းထဲကိုရောက်လာတဲ့အချိန်မှာဆွဲချလိုက်တာတတိယအချိန်ကစတုတ္ထအချိန်မှာဒီကုန်းလန်းခွဲနဲ့အုံတော်လန်းခွဲကြမှာမိုင်းက14လုံးကျော်တစ်ဖက်ပွန့်စိန်ချောင်းက4လုံးပေါ့အဲ့ဒါကတော့ကားရန်နေပါခွဲချလိုက်တာကားငါးစီးထိတယ်၃စီးကတော့သူတို့မနေ့ကတွဲသွားတယ်၂စီးကဒီနေ့ဒီကိုတွဲမသွားနိုင်ဘူ
းဒီတိုက်ခိုက်မှုတွေအတွင်းသူတို့ဘက်ကအ ਨੇ ချင်းပဲထိခိုက်ခဲ့ပေမဲ့စစ်ကောင်စီဘက်က10ခန်းန်းကြခဲ့ပုံရတယ်လို့ပြောပါတယ်ဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပလဲမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်တယ်ဆိုတာအတည်ပြုပေမဲ့စစ်တပ်ဘက်ကသိဆိုးမှုမရှိဘူးလို့ပြောပါတယ်
မတော်ဆန်းစိတ်ဆဲနောက်ဆံဘောကွေရွာနောက်တောင်တဲ့မိသားလေးဆောင်လောက်မှာတော့အဲ့ဒီမှာတော့ PDF နဲ့တော့ KIA တို့ကသိရတယ် KIA 20လောက်နဲ့ပြစ်ခတ်တာတော့ရှိတယ်ထိခဲ့တန်ရမှုတော့မရှိဘူးပြီးရင်ဟိုဘက်ခင်ဦးဘက်မှာဖြစ်ခဲ့တာရှိတယ်မုံတော်ရွာအနီးမှာတော့ခင်ဦးဘက်မှာဖြစ်ခဲ့တာရှိတယ်ဒီမှာတော့လက်လုံစိန်ကျောင်းတို့တို့စီကတနတ်တွေကြရလိုက်တာရှိတယ်အဲ့ဖြစ်စဉ်တစ်ခုပဲရှိတယ
်မုံရွာပခုတ်ကူရောဂံကောတို့ဘက်မှာစစ်ကောင်စီတပ်အင်အား900လောက် 노마두디아발라우가사비플레뉴네벳마세인야피니레루디다간뢰가뵤바레အခုလိုသခိုင်းတိုင်းထဲမှာတိုက်ခိုက်မှုတွေရှိခဲ့တယ်လို့မန္တလေးတိုင်းကမိုးကိုမြို့မှာလည်းမနေ့နိုမာ15ရက်နေ့ကတိုက်ခိုက်မှုတွေရှိခဲ့ပါတယ်။မိုးကိုမြို့အထက်ကတည်အနီးနဲ့မိုးကိုရဲစခန်းအနီးနှစ်နေရာမှာဗရမားမြေ PDF အဖွဲ့ကဘုံးခွဲတိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မိုးကိုမြို့တင်ပြစ်ခတ်မှုအခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ
်။မိုးကိုဘက်မှာတော့ကျွန်တော်ဟိုကစုပ်ရွာနားလေးမှာတော့130လောက်နဲ့ကျွန်တော်ညနေပိုင်းမှာထိတွေ့မှုဖြစ်တာတော့ရှိတယ်။ထိတွေ့မှုတော့မရှိပါဘူး။
မနေ့တုန်းကမြို့ထဲမှာပြစ်ခတ်တိုက်ခိုက်တံတွေကြားရပေမဲ့ဒီကနေ့အင်္ဂါနေ့မှာတော့မိုးကိုမြို့မှာအခြေအနေတည်ငြိမ်နေတယ်လို့ဒေသခံတွေကပြောပါရခင်ဗျာ
။စကိုင်းတိုင်းနဲ့မန္တလေးတိုင်းတွေမှာစစ်ကောင်စီတပ်နဲ့ PDF တပ်ဖွဲ့တွေတိုက်ပွဲဖြစ်နေတဲ့အကြောင်းသတင်းကိုကြကြော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကလေးမျိုးက PDF စခန်းတစ်ခုကိုစစ်ကောင်စီတပ်ကဝင်ပြီးတော့စီးနှင်းတဲ့သတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းဒေသကြီးကလေးမျိုးတွေကခြေရွာတွေမှာကလေးပြည်သူကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားအပြန်အလှန်ပစ်ခတ်မှုဖြစ်ပြီးတိုက်ပွဲတွေဖြစ်နေပါတယ်။ဒေသခံကာကွယ်ရေး PDF အဖွဲ့ရဲ့စခန်းတစ်ခုကိုလည်းစစ်ကောင်စီတပ်တွေကဝင်ရောက်စီးနှင်းသိမ်းပိုက်ထားပြီးတော့ကာကွယ်ရေးတပ်ဖွဲ့ဝင်တချို့ဖမ်းဆီးခံလိုက်ရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်
။စကိုင်းတိုင်းဒေသကြီးကလေးမျိုးကနေမိုင်20လောက်အကွာမှာရှိတဲ့နဂတ်ဘွတ်ကျေးရွာအနီးတော်ရဲကကလေးပြည်သူကာကွယ်ရေးအဖွဲ့ရဲ့စခန်းတစ်ခုကိုစစ်ကောင်စီတပ်တွေကဒီကနေ့နိုဝင်ဘာ16ရက်မနက်ပိုင်းကဝင်ရောက်စီးနှင်းတိုက်ခတ်ခဲ့ပါတယ်။ဝင်ရောက်စီးနှင်းတိုက်ခတ်မှုအတွင်အပြန်အလှန်ပစ်ခတ်ကြသလိုပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တချို့လည်းအဖမ်းဆီးခံခဲ့ရတယ်လို့ဒေသခံတို့ကပြောပါတယ်။ဖမ်းဆီးခံရသူတွေထဲမှာအမျိုးသမီးတွေလည်းပါတယ်လို့ပြောပါတယ်
။ဒုညမလေး24ရက်နေ့ကဒီကောင်မတို့ကပြစ်ခတ်တက်လာပြီးတော့မှအဲဒီမှာဒီဒီဖုန်းနဲ့ဒီလိုမှဒီကူကြီးပြကြတာအရင်ကတော့ဘူးဘူးမှမရှိဘူးမနေ့ကတနေ့ကမြင်နေရတာဒီနေ့ဆက်ချောင်းရင်းနဲ့မနေ့စိုးကြီးမှအဲ့ငါကဘုတ်ကအနောက်မှာရှိနေတဲ့တော့ရဆိုတာရှိတယ်စကားကိုတို့မနေ့စိုးကြီးဝင်တင်းပြီးတော့မှဝင်ပြီးရချင်မှတို့ကရင်းပြီးရှောင်းတခင်ထုတ်ပြီးတော့ဒီတမီ6ရောက်နေရေးသား2ရောက်ရှိောက်ဖန်ခံထားတယ်ဒီရှိောက်ဖန်ထားတဲ့ပုံစံနဲ့ပတ်သက်လို့ဒီကကအခုတို့ဝန်ထားလို့လမ်းပေါ်ဒီကိုတောင်းဆိုရလို့ဒီမှာကြားပြရတယ်။ဒီလိုလုပ်နေတယ်လို့ပြောတယ်လမ်းပေါ်ဒီကိုတောင်းဆိုရချင်မှာဒီကလည်းဒီလိုလူရှိရကိုအရင်လှုပ်ပြီးရင်ဖုန်ပေးမယ်လို့ရမလား။ဒီဖုန်ပေးပါရင်ဖုန်ပေးပြီးရင်လှုပ်ပေးမယ်လို့ပြောတော့ဒီကလူကမလုံတော့ခုချင်းဒီလမ်းပေါ်ဖုန်ပေးတဲ့ထားတော့ဒီလိုပဲကျွန်တော်ပြရတယ်။
ကလေးပြည်သူကာကွယ်ရေးအဖွဲ့ဘက်ကတော့သူတို့ရဲ့တရင်တုံးကိုစစ်ကောင်စီတပ်တွေကဝင်ရောက်စီးနင်းပြီးစေးတပ်သားအမျိုးသမီးရဲဘော်၈ယောက်ထက်မနည်းအပါအဝင်အဖွဲ့ဝင်တွေကိုဖမ်းဆီးထားတယ်လို့သတင်းထုတ်ပြန်ထားပါတယ်။အခုလိုမနက်ပိုင်းကလေးကနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားခဲ့ပြီးနောက်ကလေးမျိုးဘက်ကနေနဂတ်ဘွတ်ကျေးရွာကိုစစ်ကူလာတဲ့စစ်ကောင်စီတပ်တွေနဲ့လည်းကလေးမျိုးနဲ့ငားမိုက်ခံကွာဝေးတဲ့ကျေးရွာတွေဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ကလေးမျိုးကတူကပြောပါတယ်
။ကလေးမျိုးတောင်ပဲဒီစီကျောင်းစီရရဲ့ဒီနာမှာအဲဒီလမ်းနဲ့တောင်းရောက်တဲ့အဲငါတဘောရွာလို့မြကြီးကုန်းကကနာလို့တော့နှစ်ဖက်ဝိုက်တဲ့ပုံစံမျိုးပေါ့နော်ဒီဒီရဲ့ဆန်းတွေကိုအဲ့လိုမျိုးဝိုက်ပြီးတော့ပြည့်ကြတဲ့ပုံစံမျိုးဖြစ်တယ်။အစမှထက်ကြတာတော့အင်တိုင်းကုန်းတော်လည်းမှလည်းပြည့်ခတ်တယ်နေကြတယ်ပေါ့နော်မျိုးနဲ့တော့နည်းနည်းလမ်းနေအော်တားကြီးတော့မဝေးဘူးကွာညာဆုံးဝေး9နိုင်လောက်ပဲဝေးမှာပေါ့နော်မျိုးပေါ်မှာတော့ဘာမှပြည့်မဖြစ်ဘူးတွာလာလို့ရှာနေကြ
ကလေးပြည်သူကာကွယ်ရေးအဖွဲ့စခန်းတစ်ခုကိုစစ်တပ်ကသိမ်းနေဆိုတာနဲ့ပတ်သက်လို့ကတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူး။အခုလနိုဝင်ဘာ3ရက်ကစလို့ကလေးမျိုးမြစ်တာမြင်အနောက်ဖက်ကျေးရွာတွေဖြစ်တဲ့နတ်ချောင်း၊နတ်မြောင်း၊ချောင်းခွာကျေးရွာတွေမှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်တွေပစ်ခတ်တာကြောင့်နေအိမ်တွေမီးလောင်ခဲ့ရပါတယ်။အဲဒီနောက်နိုဝင်ဘာ13ရက်မှာလည်းမြစ်တာမြင်အရှိတ်ကျေးရွာတွေဖြစ်တဲ့အင်းကျော်၊ဦးရင်ဥရိုစားတဲ့ကျေးရွာတွေမှာအပြန်အလှန်ပြစ်ခတ်တာတွေဖြစ်ပွားခဲ့ပြီးဒေသခံအများပြားထွက်ပြေးတိမ်းရှောင်နေရသလိုစစ်ကောင်စီကကလေးမျိုးအနီးကကျေးရွာတွေမှာနေမြေရှင်းလင်းတာတွေလုပ်နေပါတယ်ရှင်
။အလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အမေရိကန်သတင်းတောက်ဒန်နီဖန်စတာပြန်ပြီးတော့လွတ်မြောက်လာတဲ့နောက်ဆုံးအခြေအနေထိုင်းဘက်ကမြန်မာအကျဉ်းသားတွေမြန်မာဘက်ကိုပြန်ပို့တဲ့အကြောင်းသတင်းနဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOA American တန်ရဲ့အင်္ဂါညမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင့်ပေးနေတာပါ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA American အတန်ကနေ2022ခုနှစ်နိုဝင်ဘာလ16ရက်အင်္ဂါနေ့ညမြန်မာဘာသာအစီအစဉ်တွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15653ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာတော့လှိုင်းလက်မီတာ190 kHz 1595တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့တင်ဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အရင်ဆုံးတော့အမေရိကန်သတင်းတောက်ပြန်ပြီးတော့ဒီလွတ်မြောက်လာတဲ့အခြေအနေကိုတင်ပြပေးကြပါမယ်။အမေရိကန်နိုင်ငံသားသတင်းတောက်ဒန်နီဖန်စတာကိုပြန်ပြီးတော့လွှတ်လိုက်တာဟာအပြူသဘောဆောင်တဲ့လုပ်ရဖြစ်ပေမဲ့လို့ဖန်ခံထားရစေသတင်းသမားအားလုံးပြန်ပြီးတော့လွှတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအတွင်းမှာမတရားဖမ်းဆီးခံထားရသူအားလုံးကိုပြန်ပြီးတော့လွှတ်ပေးဖို့ကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကတောင်းဆိုပါတယ်။မိသားစုဝင်တွေဘက်ကတော့အခုလိုမျိုးဒီဖန်စတာမထင်မှတ်ပဲနဲ့ပြန်ပြီးလွတ်မြောက်လာတဲ့အပေါ်မှာဝမ်းသာပျော်ရွှင်နေကြပြီးတော့ဒန်နီဖန်စတာရဲ့ပြန်ရောက်လာကိုကြိုဆိုနေကြပါတယ်။ဒီနိုင်ပိုင်းအတွင်းမှာပဲဖန်စတာဟာနယူးယောက်မှာမိသားစုနဲ့လည်းပြန်ပြီးတော့တွေ့ဆုံနေပါတယ်ရှင်။ဒီကြောင့်ကိုသိန်းထိုင်ဦးပြောပြပေးပါ။
မြန်မာနိုင်ငံကျင်းထောင်တွေကတစ်သားနဲ့ရိုက်ထားတဲ့အခင်းပေါ်မှာ6လလောက်အိတ်ခဲရတဲ့သူမျိုးလေးရင်ပေါ်မှာတဝါကြီးအိတ်တော့မင်းဆိုပြီးဒန်နီဖန်စတာကလွမြောက်လာပြီးလေးရင်ပေါ်မတက်ခင်သူ့အဖေကိုဆက်သွယ်ပြောခဲ့ပါတယ်လေးရင်မစင်မချင်မထနဲ့အေးဝအောင်အေးလို့တားဖြစ်သူကိုမှာလိုက်တဲ့အကြောင်းဒန်နီဖန်စတာရဲ့အဖေဘာဒီဖန်စတာကတားဖြစ်သူလွမြောက်လာတာနဲ့ပတ်သက်ပြီး Detroit TV Station WSYZ ကိုပြောပါတယ်ဒန်နီဖန်စတာလွမြောက်လာတာကသူတို့မိသားစုအတွက်မျော်လင့်ချက်ကိုလက်မလျှော့ဘူးပြလိုက်တာလို့သူကပြောပါတယ
်။ Yeah, on Friday, you know, we got the news of this terrible sentence.
အောက်ကြနေကသတင်းရတော့သိတ်ကိုစိုးရတဲ့စီရင်ချက်ချလိုက်တာသိကြရပါတယ်။သတင်းစိုးတစ်ခုကြားရနိုင်တယ်။သိတ်ကိုစိုးနိုင်တယ်ဆိုပြီးပြင်ဆင်ထားဖို့လည်းကျွန်တော်တို့ကိုအကြောင်းကြားခဲ့ပါတယ်။ဒါပေမဲ့ဒါကဇာလန်အဆုံးမဟုတ်ခဲ့ပါဘူး။ဒန်နီနဲ့ပတ်သက်လို့ဆက်ပြီးဆွေးနွေးပြောဆိုတာတွေလုပ်ခဲ့ပါတယ်။အသေးစိတ်တော့ကျွန်တော်မသိပါဘူး။ဘာတွေဆွေးနွေးလဲကျွန်တော်မသိပါဘူးမျော်လင့်ချက်မဆုံးရှုံးဖို့လက်မလျှော့ဖို့ပဲကျွန်တော်တို့ပြောခဲ့ကြတာပ
ါမိသားစုဝင်တွေအားလုံးဒန်ဒီဖန်စတာပြန်ရောက်မဲ့ချိန်ကိုမျှော်နေကြပါတ
ယ် We did as he was boarding the plane
ကျမတို့စကားပြောဖြစ်ပါတယ်သူလေရင်ပေါ်တက်ခါနေခေါ်ပါတယ်သူနေကောင်းတယ်လို့ပြောတယ်အိမ်ပြန်ရောက်လာမဲ့အချိန်ကိုကျမတို့မျှော်နေကြပါတယ
် relief you know and I mean every phone call we've had
ဒီကလေးတွေကသူနဲ့ဖုန်းပြောတဲ့အခါတိုင်းတိတ်ကိုခက်ခဲတဲ့အချိန်တွေပါဒီတကားပဲတကယ်ကိုပထမဦးဆုံးစိတ်ထဲမှာအမှန်တကယ်တက်တာရပြီးပေါ့သွားပါတယ်။သူ့မှာမေးစရာမေးခွန်းတွေအများကြီးရှိနေတဲ့ပုံမှာသူပျော်ရွှင်ပြီးတော့အိမ်ကိုပြန်လာနေပါပြီ
။အသက်38နှစ်အရွယ်ဖန်စတာကိုမြန်မာစစ်ကောင်စီကသူတို့တင်ထားတဲ့ဆွဲချက်တွေနဲ့ထောင်ဒဏ်17နှစ်တောက်ကြနေမှာတရားရုံးကချမှတ်ခဲ့ပြီးတင်းလာနေမှာပဲထောင်ကလွတ်ပေးခဲ့တာပါ။ဒန်နီဖန်စတာကသူဟာအချောင်းမဲ့တက်တဲ့ဖန်စီခံခဲ့ရတာဖြစ်တဲ့အကြောင်းကတားနိုင်ငံဒိုဟာမှာခီးတထောက်ဝင်တဲ့အချိန် AFP သတင်းဌာနကိုပြောခဲ့ပါတယ
် So I was arrested and held in captivity for no reason so
အကြောင်းမဲ့ဖမ်းဆီးချုံနောင်ခံခဲ့ရပါတယ်ဒါပေမဲ့ရုပ်ပိုင်းဆိုင်ရာအရာကျွန်တော်ကျန်းမာပါတယ်အငတ်ခံထားရတာမျိုးရိုက်နှက်ခံရတာမျိုးမရှိပါဘူ
းဒန်ဒီဖန်စတာနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးအောင်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ရာရှိအောင်ဘယ်ရစ်ချန်ဆန်နဲ့အတူလိုက်ပါခဲ့တာပါစစ်ကောင်စီဘက်ကတော့လူသားချင်းစာနာထောက်ထားမှုနိုင်ငံချင်းဆက်ဆံရေးကိုထောက်ထားပြီးအခုလိုလွှတ်ပေးခဲ့တာလို့ကြေညာပါတယ်
။343ကိုင်ဆောင်သူအမေရိကန်နိုင်ငံသားမစ္စတာဒန်နီယယ်ဂျေကော့စ်ဖန်စတာအဖဘက်ဖန်စတာကိုရာဇဝတ်ကျင့်ထုံဥရီပုံမှာ400တိပုံမှာခွဲ1အရာပြည်တယ်လူငယ်သက်တာခွင့်ပြုခါပြည်နှင်တန်ပေးလိုက်ကြောင်းနဲ့
ထောင်ဒဏ်17နှစ်ပြည်တယ်ချမှတ်ခံခဲ့ရပြီးနောက်ထပ်ဆွဲချက်တွေအတွက်တရားရုံးကြားနာဖို့ရှိနေချိန်မှာပဲဒန်နီဖန်စတာလွတ်မြောက်ခဲ့တာပါအချင်းချခံရရသည်ဖြစ်တဲ့သတင်းသမားတွေလွတ်မြောက်ရေးဆက်လက်ကြိုးပမ်းသွားမယ်လို့သူကပြောပါတယ်။ဒန်နီဖန်စတာဟာသတင်းတော့တယောက်ထမ်းဆောင်ရမယ့်တာဝန်တဲ့ဘောင်ကျော်လှုပ်ဆောင်ခဲ့တာတွေကြောင့်အရေးယူခဲ့တာဆိုပြီးစစ်ကောင်စီဘက်ကပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကတော့သူဟာသတင်းတော့တယောက်လှုပ်တင်လှုပ်ထိုက်တဲ့တာဝန်တွေကိုထမ်းဆောင်ရုံနဲ့မတရားဖန်ဆီးခံခဲ့ရတာဆိုပြီးပြောဆိုထားပါတယ်။ဘာပဲဖြစ်ဖြစ်နယူးယောက်ဂျွန် F. ကနေဒီလေဆိပ်ကိုဆင်းသက်ပြီးအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့အခါသတင်းတောက်ဒန်နီဖန်စတာတယောက် သူ့ရဲ့မြန်မာနိုင်ငံကျင်းထောင်တွင်ကအတွေ့အကြုံတွေကိုပိုပြီးကျယ်တဝင်းပြောပြမယ်လို့ညွှန်လင်းကြအောင်ပါခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ American Center ချင်းဒီကနေ့မနက်ပိုင်းမှာပဲ American သတင်းတောက် Danny Fenster ဟာ New York မြို့ JFK လေဆိပ်ကိုပြီးခဲ့တဲ့နာရီပိုင်းမှာဆက်ရောက်လာပြီးတော့မိသားစုနဲ့ပြန်လည်တွေ့ဆုံခွင့်ရနေပြီဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ Time ဘက်ကနေပြီးတော့မြန်မာအကျဉ်းသားတချို့ကိုမြန်မာဘက်ကိုပြန်ပြီးတော့ပို့တဲ့အကြောင်းသတင်းကိုဆက်ပြီးတင်ပြပေးကြပါမယ်။ထိုင်းနိုင်ငံတဲကိုမြန်မာနိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာသူအများစုပါဝင်တဲ့လူ900နီးပါးကိုထိုင်းမြန်မာနယ်စပ်ထက်ပြည်နယ်မဲဆောက်မြဝတီချစ်ကြည်ရေးတရားအမှတ်1ကနေပြီးတော့မြန်မာလက်ကိုအခုရက်ပိုင်းဒီမှာလွှဲပြောင်းပေးရလိုက်ပါတယ်။အခုလိုမျိုးမြန်မာဘက်ကိုပြန်ပြီးတော့ပို့ခဲ့တဲ့မြန်မာနိုင်ငံသားတွေဟာစုစုပေါင်း 18,000 ကျော်လောက်ရှိနေပြီလို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းအသေးစိတ်ကိုထိုင်းမြန်မာနယ်စပ်ကသတင်းတောက် VOA မြန်မာပိုင်းကမအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မြဝတီနယ်စပ်ချစ်ကြည်ရေးတရားနှစ်ကနေမြန်မာနိုင်ငံဘက်ပြန်ပို့တဲ့အထောက်ထားမဲ့မြန်မာနိုင်ငံသားအရေးအတွက်3လအတွင်း 18,000 ကျော်လောက်ရှိလာပြီဆိုပြီးထိုင်းဆိုရနဲ့မြန်မာတန်ရုံဘက်ကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ရုံအလို့သမားတန်ရာရှိတဲ့အကူအညီနဲ့နေရပြန်နိုင်ဖို့ကူညီလှုပ်ဆောင်ခဲ့တယ်ဆိုပြီးမြန်မာပြည်သားများရဲ့ပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ်
။ထိုင်းနိုင်ငံထဲမှာကြမ်းမာရေးမကောင်းလို့နေရပြန်တဲ့လူနာမြန်မာပြန်နေရှိတယ်ကလေးမွေးဖွားဖို့တည်းပြန်ကြတဲ့ကိုရင်ဆောင်မိခင်တွေပါတယ်အလုတ်ပြုတ်လာတဲ့လူတွေလုံခိုင်းရချော့ချခံရတဲ့လူတွေပါတယ်နောက်ထိုင်းနိုင်ငံရဲ့အချင်းထောင်တွေအထုပ်ထောင်တွေကနေပြန်လည်လွတ်မြောက်လာတဲ့လူတွေပါတယ်အဲ့တော့ဩဂုတ်လတရနေ့ကနေစလိုက်တာခဏနားတယ်ဗျာစက်တင်ဘာလတရနေ့မှာပြန်လည်စတင်တယ်အဲ့တော့ပြန်စတင်ပြီးတော့အခုဆိုရင် 18,000 ကျော်ဖြစ်သွားပြီ
ထိုင်းနိုင်ငံထဲမှာ2021ခုနှစ်နှစ်ဆကစလို့မြန်မာနိုင်ငံကအပါအဝင်အောက်တိုဘာလအထိနေဆက်အသီးသီးကဝင်လာတဲ့အထောက်ထားမဲ့3,000ကျော်ကိုဖမ်းဆီးခဲ့ပြီးဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးထိုင်းရနာပိုင်တွေကစာရင်းထုတ်ပြန်ထားပါတယ်။နေ့စဉ်နေဆက်တွေကနေဝင်လာတဲ့မြန်မာနိုင်ငံသားယာနဲ့ချီပြီးဖမ်းဆီးမိနေတဲ့အတွက်ထိုင်းရနာပိုင်တွေရဲ့အချုပ်ထောင်နေရာတွေမှာနေရာမလုံလောက်တာတွေဖြစ်နေတာကိုလည်းကြုံနေရပါတယ်။ဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံရဲ့လူဝင်မှုကြီးကြရေးဥပဒေအရသာအရေးယူခဲ့ပြီးဥပဒေအတိုင်းတစ်နှစ်ပြည့်တဲ့အထိမထားတော့ပဲအချုပ်စခန်းတွေမှာ3လလောက်ပဲထားပြီးနေရပြန်ပို့နေတာပါအခုရက်ပိုင်းမှာမြန်မာနိုင်ငံသား900နီးပါးမြန်မာနိုင်ငံဘက်ပြန်ပို့ခဲ့ရတယ်ဆိုပြီးဦးမိုးကျိုးကပြောပါတယ
်ထိုင်းနယ်စပ်ဝင်ပေါက်အမျိုးမျိုးပေါ့10ခုလောက်ရှိတဲ့အထက်ကနေပြီးတော့မြန်မာနိုင်ငံဘက်ကနေပြီးတော့တရားမဝင်ရောက်လာတဲ့သူတွေဝင်ရောက်လာတဲ့အခါကျတော့ပုံမှန်တိုင်းထုတ်ကြတဲ့ရဲအဲလိုအပြင်ဦးစီးတို့ရဲ့အချုပ်တွေအကျဉ်းဦးစီးရဲ့ထောင်တွေနောက်လာဝကရဲ့ယာယီထုတ်တွေမဆန့်တော့တဲ့အခါကျတော့ထိုင်းလာဝကဥပဒေရကျွန်တော်တရားမဝင်ပြည်ဝင်မှုတစ်နှစ်ပဲချတယ်ပြီးတဲ့အခါကျတော့ကျွန်တော်ထိုင်းကြမ်းမတော်ရဲ့လူသားချင်းစာနာထောက်ထားမှုနဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုအစီအစဉ်နဲ့နှစ်လနဲ့သုံးလကြာကြရင်ကျွန်တော်အလို့သမားတန်ရာရှိကိုခေါ်ပြီးတော့ပူးပေါင်းဆောင်ရွက်ပြီးတော့ပြန်လည်လွှတ်ပေးပါလိမ့်ဗျကျွန်တော်ဟိုတနေ့ရဆိုရင်ကျွန်တော်မြန်မာ499ယောက်ကိုမြန်မာနိုင်ငံဘက်ကိုလွှဲပြောင်းပေးလိုက်ပါ
ထိုင်းနိုင်ငံထဲမှာတရားမဝင်ကောတရားဝင်အထောက်ထားရှိသူတွေအပါအဝင်မြန်မာနိုင်ငံသားသုံးသပ်တဲ့မင်းရှိနေပါတယ်။ဒါအပြင်အလုတ်ကင်ရှာဖွေဖို့လာကြတဲ့မြန်မာတွေဟာနေ့စဉ်အလုံးအင်းနဲ့ဝင်ရောက်နေတာကြောင့်ဒီလပိုင်းတွေအတွင်းအထောက်ထားမဲ့မြန်မာတွေထိုင်းနယ်စပ်တွေမှာထောင်ထဲချီပြီးဖမ်းဆီးခံရပါတယ်။ဒီအတွက်ထိုင်းနိုင်ငံအနေနဲ့မဲဆောက်မြောက်ဒီရနောင်းကော့တောင်မဲဆိုင်တာချီလိတ်နယ်စပ်တွေကနေကိုဗစ်ကာလတရားတွေပိတ်ထားတဲ့ကြားကပဲမြန်မာနိုင်ငံသားတွေကိုပြန်လည်လွှဲပြောင်းပေးနေတာတွေကိုပြုလုပ်ခဲ့ပါတယ်ရှင်
ထိုင်းချေဆိုင် VOA သတင်းတောက်မဲ့ရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုအခုဇက်တိုက်ထုတ်လွှင့်ပေးမှာပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှာအဆအဆအရာရာကုန်စည်နှုန်းတွေတက်နေတာကြောင့်ဒီလိုအခြေအနေကိုကူစားနိုင်မှုအမေရိကန်သမ္မတဂျိုးဘိုက်ဒန်ကသူ့ရဲ့အသုံးစရိတ်အစီအစဉ်ကိုလွှတ်တော်ကနေအတည်ပြုပေးနိုင်အောင်ကြိုးစားနေပါတယ်။ကုန်စည်နှုန်းမြင့်မားလာတာကြောင့်သမ္မတရဲ့ကင်တွယ်ဆောင်ရွက်ပုံနဲ့ပတ်သက်ပြီးလူထုရဲ့သဘောထားစစ်တမ်းတွေမှလည်းကြာဆင်းလာနေပါတယ်။မီရှယ်ကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကဒီသတင်းဘက်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါမှတင်ဆက်ပေးထားပါတယ်။
တခုထိချိန်ချုံနိုင်ပြီးအမေရိကန်စီးပွားရေးပုံမှန်ပြန်လည်ပတ်ဖို့ကြိုးစားနေချိန်မှာပဲစားတောက်ကုန်ဓာတ်ဆီအင်ဈေးကအစဈေးနှုန်းတွေတက်လာနေတာပါ
Well, inflation is high.
ဒီပေါင်းပွားမှုမြင်မာလာတာဟာအမေရိကန်တွေရဲ့နေစဉ်လူနေမှုဘဝနဲ့သူတို့ရဲ့သဘောထားအမြင်တွေပေါ်တက်ရောက်မှုတွေရှိနေပါတယ်။
ကုန်စည်နှုန်းတွေအခုလိုတက်လာတာဟာကက်ယောဂါကာလအလွန်လူတွေလုပ်ငန်းဝင်ပြန်ဝင်ရောက်လာတာကနေရက်ခတ်မှုဖြစ်တယ်လို့ဘိုင်ဒန်ဆိုရကပြောပါတယ်ဒီလိုအခြေအနေမှာဒီမိုကရက်တစ်အစိုးရပြုထားတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ထိချုပ်ဖို့ကိစ္စရပ်တွေပါဝင်တဲ့1 trillion ပမာဏအသုံးစည်းကိုအတည်ပြုပေးဖို့ဟာအရေးကြီးကြောင်းလဲအင်ဂျီရောကထောက်ပြပါတယ
် We want to improve the productivity
ကုန်စည်နှုန်းတွေကျဖို့ဆိုရင်ထုတ်လုပ်မဲ့အင်အားပိုလိုအပ်နေပါတယ်လုံးလုံးမဲ့လုံသားအင်အားအခုလက်ရှိထက်ပိုလိုအပ်ပါတယ
်ဒီမိုကရက်တွေရဲ့ဒီအစည်းအဝေးအကုန်ကြများပြီးတော့ငွေကြေးဖောင်းပွားမှုဖြစ်ပေါ်စေလိမ့်မယ်ဆိုပြီး Republican တွေကသဘောမတူပါဘူ
း The reason I think prices are going to go way
ကုန်စည်နှုန်းတွေတက်တဲ့အကြောင်းရင်းကတော့စွန့်အင်းနဲ့ရာသီဥတုဆိုင်ရာကိစ္စတွေကိုဥပဒေနဲ့ထည့်သွင်းပြထန်လိုက်တာကြောင့်လို့ထင်ပါတယ်အဲ့လိုလုပ်တာကြောင့်လာမယ့်နှစ်တွေမှာ American တွေဟာသူတို့အိမ်တွေသုံးတဲ့စွန့်အင်းကားအတွက်လောင်စာဆီစားသောက်ကုန်အားလုံးဈေးတက်တာကိုရင်ဆိုင်ရပါလိမ့်မယ်
ကုန်စည်နှုန်းတွေတက်လာတာကြောင့်သမ္မတဘိုင်ဒန်ရဲ့ကင်ထရီဆောင်ရွက်ပုံတွေကိုအမေရိကန်39ရာခိုင်နှုန်းကသာထောက်ခံကြောင်း Washington Post နဲ့ ABC ရုပ်သံကကြောက်ယူတဲ့လူမှုစစ်တမ်းကပေါ်ပေါ်လာပါတယ
်အမေရိကန်ကုန်စည်နှုန်းတက်နေတဲ့ပုံမှာသမ္မတဘိုင်ဒန်ရဲ့ကင်ထရီဆောင်ရွက်မှုတွေကြောင်းအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုကိုအောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အင်္ဂါညစကဝိုင်းကိုတင်ဆက်ပေးကြပါတယ်မကွေးတိုင်းရောနယ်ဘက်ကတောင်သူအများစုဖြစ်တဲ့ဒေသခံတွေအနေနဲ့ဆင်းရဲတာသိမ်းပြီးတဲ့နောက်ပိုင်းမှာကိုယ်လုပ်ငန်းခွင်မှာစိတ်ရချမ်းသာစွာနဲ့အလုံမလုံနိုင်မဲနဲ့စိုးရင်ထိတ်လန့်မှုတွေနဲ့နေထိုင်နေကြရတယ်လို့ဒေသခံတအူးဖြစ်တဲ့ဥက္ကမောင်သိန်းက VOA မြန်မာပိုင်းကိုပြောပါရယ်ရောနယ်ဘက်မှာခိုလုံနေကြတဲ့အိုးရင်ဆွန့်ခွာပြီးထွက်ပြေးနေရသူတွေအတွက်အစောပိုင်းလုံးကသူတို့ရထားတဲ့ရိတ်ကအဝတ်အထည်စတာတွေနဲ့ရှင်သန်နေကြရပြီးတော့အခုချိန်မှာတော့ရင်းနေသွားလာလို့မရတော့တဲ့အတွက်နောက်ထပ်အကူအညီတွေလည်းမရတော့ဘူးဖြစ်နေတယ်လို့ဥက္ကမောင်သိန်းကပြောပါရယ်ကိုကျော်ကျော်သိန်းဆက်သွဲမေးမြန်းထားတာနားဆင်ပါရှင
်ဟုတ်ကမောင်သိန်းတို့ဂျော်ဒေတာဘက်မှာကမောင်သိန်းကိုယ်တိုင်ကလက်ရှိကိုမွေးပြီးတော့ကြည်ပြင်းခဲ့တဲ့ဒေတာမှာလက်ရှိရှိနေသူဆိုတဲ့အခါကျတော့ဥက္ကမောင်သိန်းနဲ့ကျွန်တော်နဲ့အခုလက်ရှိစကားပြောနေတဲ့အချိန်တနင်္လာနေ့ပေါ့နော်ဒီကနေ့တနင်္လာနေ့မှာဥက္ကမောင်သိန်းတို့ပဲအချိန်နေဘယ်လိုရှိပါသလဲခင်ဗျအ
ဲကျွန်တော်တို့ရှိရတဲ့အချိန်ကတော့ဒီမှာကတော့အာနာသိမင်းကစာပြီးတော့မှကျွန်တော်တို့ဒီမှာတော့ကြည်လန့်စားတော့ပေါ့ဗျာနေရာတင်ရသွားလာတာကြောက်ကြောက်နေနေနေရတာပေါ့ကျွန်တော်တို့တောင်သူတွေကလေယာဉ်ရေသိမ်းချိန်တဲ့ခါကျတော့ရေသိမ်းတယ်ဆက်ကြောင်းနေလာတယ်အဲအဲဒါဆိုပြေးကြလွှားကြအဲဒီလိုလေးနေကြရတာပေါ့လေညရေကြညရေကြတော့လဲပါတိတ်ဆိတ်လို့အတန်တော့မကြတော့ပါဘူးဒီလိုမျိုးရှင်နေကြတော့လေ
ဟုတ်ကဲ့ကျွန်တော်မျိုးပေါ်မှာအခုလက်ရှိနေထိုင်သူရှိပါသေးလား
ဟုတ်ကဲ့ဟုတ်ကဲ့ရှိပါသေးတယ်ရှိပါသေးတယ
်ဘယ်လိုများနေထိုင်နေကြပါသလဲဦးခမောင်သိ
အဲခုနေ့ချိန်မှာကတော့ကျွန်တော်တို့လေယာဉ်ရေသိမ်းချိန်ဆိုတော့ကကြတော့အဲလေယာဉ်လုံငန်းကွင်စပါးကြီးတွေတိတ်လိုက်စပါးသိမ်းတဲ့အချိန်ပေါ့ဗျာခုနေ့ချိန်ကကြတော့လေတနစ်စာ
ဟုတ်ကဲ့
ဝန်စာလေးပုံလုံးရေးတာသိမ်းရသိမ်းရတဲ့အချိန်ပေါ့ခုနေ့ချိန်ကတော့
ဟုတ်ကဲ့ဥက္ကမောင်သိန်းတို့ဒီရောဒေတာပတ်ဝန်းကျင်မှာဒီပြောရရင်တော့အိုးအိမ်ပြစ်ပြီးတော့စွန့်ပြီးတော့ကိုယ်မှမနေရဲလို့ထွက်ပြေးလာကြတဲ့ဒီဆင်ပေးဒုက္ခတဲ့စကန်းနေရှိတယ်လို့ကျွန်တော်သိထားပါတယ်ဆိုတော့စကန်းဘယ်နှခုလောက်များရှိပါသလဲဦးခမောင်သိ
စကန်းကကျွန်တော်တို့6ခုလောက်ရှိတယ်ဗျာဆောင်းမြောင်းနေမှာကျွန်တော်တို့
လူရည်အနေနဲ့ဆိုရင်ဟုတ
်လူဦးရေအနေနဲ့ဆိုရင်ကျွန်တော်တို့ရှိမှာဆိုရင်ရှိတော့အဲထောင်ကလားရှိမှာပေါ့ဗျာစကန်းနေအကန့်နဲ့ဝဲရခါကြတော့ကျွန်တော်အဲ့လိုပဲခံမှတ်မိတယ်ဗျာ
အဲ့လူတွေဘလူများနေစလူကနေထိုင်နေကြတယ်ဦးခမောင်သိသူတို့အတွက်အစားစရာအလားရာဒီဥဒုတန်ကကာဝယ်ဖို့အမိုးကအဝတ်အထည်စသည်အားဖြင့်အဲ့လိုလိုလိုအပ်တဲ့ပစ္စည်းတွေကိုရနိုင်ပါရဲ့လား
အဲရနိုင်ပါရဲ့လားဆိုတော့ကျွန်တော်တို့အစောပိုင်းကရထားတဲ့ရိတ်ခါတို့အဝတ်အထည်တို့လည်းကျွန်တော်တို့ရှင်းတန်းနေရတာပေါ့ဗျာခုနေချက်ကတော့အတော်လာတွေကလည်းအားလုံးကဲကန့်နေတဲ့ခါကျတော့ဘလုံးမှရဖို့အကွက်လည်းမရှိပါဘူးခုနေတော့
ဆိုတော့ဒီကုလသမဂ္ဂအဖွဲ့အစည်းတွေဘက်ကရောအကူအညီပေးတာရှိပါသလားဦးကမောင်သိ
အနာသိန်းကဇာကတော့ကျွန်တော်တို့လမ်းနေတွိုင်းလာရေးတွေကျွန်တော်တို့ကောင်းတဲ့ခါတုန်းကတော့ကျွန်တော်တို့ရဘူးပါတယ်တစ်ခါတော့ကျွန်တော်တို့ဒီခါတွေကျွန်တော်ရဘူးပါတယ်စေဘေးဆောင်နေတဲ့ပေါ့လေ
ဟုတ်ကဲ့နောက်ပိုင်းကျတော့
အနောက်ပိုင်းကျတော့ခုနှစ်ခါကျတော့ဘေကားမှာကျွန်တော်တို့သွားလာလို့မရတဲ့ခါကျတော့ကျွန်တော်တို့ဘာထောက်မဲ့အခုအညီတွေကျွန်တော်တို့မရတော့ဘူးပေါ့ဗျာဒီဒီနားကကျွန်တော်တို့ဝမ်းကျင်ကပေါ်ဝင်ကြီးကရွာတွေကနေထောက်ပံ့တဲ့ဆန်လို့စီးတို့ အဝဲထဲတို့ဒီလိုတော့ပဲကျွန်တော်တို့ရှင်းတန်းနေကြတာပေါ့စီပေးဆောင်နေရတော့
အဲ့ဒါတွေကရောလက်ရှိမှာလုံလောက်ပါသလား
လက်ရှိမှာကတော့လုံလောက်တယ်လို့တော့မဟုတ်ဘူးဗျာအသက်ရှင်ရင်းရက်တည်းလို့ပဲကျွန်တော်တို့ကတော့ဒါမဲ့ဒီလိုအချိန်ကမျိုးမှာတော့ခုကတော့ဩသဘာဝတွေလည်းပေါ်နေပြီဆိုတော့ကကြတော့အဲဆက်မိတယ်လို့ပဲပြောမှာပေါ့ဗျာ
အဲ့ဒါကဘယ်လောက်ထိဟုတ်ကဲ့ဘယ်လောက်အချိန်ကာလဘယ်လောက်အထိကာမိနေနိုင်ပါမလဲ
အချိန်ကာလဘယ်လောက်အထိလဲဆိုလို့ရှိရင်တော့ဆိုတော့ဗျာအခုကတော့သဘောတွေပေါ်ပြီဆိုရင်တော့ကျွန်တော်တို့အဲဒီကနေရာကြီးထောက်ပံ့ကြတယ်ဆိုရင်ကျွန်တော်တို့အဲတနည်းနည်းပါတော့ကျွန်တော်တို့ကာမိနေအောင်ကျွန်တော်တို့ဖြစ်နေပါလေ
ဩဟုတ်ကဲ့
ဒီလေးတွေ့တွေ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ခမောင်သိရင်ကျွန်တော်ကိုဒီရောမျိုးရဲ့တခါရောမျိုးပတ်ဝန်းကျင်ဒေတာတွေရဲ့အခြေနေစဒူကတော်လာနေထိုင်လုပ်ကြိုင်ကြတဲ့အခြေအနေလေးကျွန်တော်ကိုမျက်စိနဲ့မြင်အောင်ပြောပြပေးပါလားဘယ်လိုများနေစဒူကနေထိုင်တော်လာလုပ်ကြိုင်နေကြပါသလဲ
ကျွန်တော်တို့ရှိရဒီနားကဒေတာလူတွေကတော့လေယာဉ်လုံးဝခွင်တွေပဲကြီးလင်းကြတာလုပ်ဝင်စားတော့ကြတာဆိုတော့ဒီအခုနေ့ချိန်မှာတော့ကျွန်တော်တို့ဇဘာသိမ့်မှာပေါ့ဗျာအဲဇဘာတွေရလာမယ်ဇဘာတွေရပြီးကျွန်တော်တို့အဲနေ့တိုင်းကဆိုလို့ရှိရင်တော့ကျွန်တော်တို့တော့ဟိုပါလေရကျွန်တော်ဆောင်းသိနေလို့ခေါ်တော့ပေါ့ဆောင်းသိနေတယ်ကျွန်တော်စက်ကပြုတ်ကြတာအဲဒီနေ့ဒါမှမဟုတ်ဒီနေ့အချိန်ခါတော့မျောစာ81ကိုတတိဆရာကရောကျွန်တော်တို့တော့မယုံနိုင်လဲဟိုအံ့ဩမိတယ်လေကျွန်တော်တို့တောင်တူလူအစ်ကတော့တော့တော်တော်ကြီးကြီးမားမားအခက်ခဲပါပဲကျွန်တော်တို့လုံးမစဘာသေးသေးရင်ကျွန်တော်တို့နောက်တဲ့ segment သိနေမျိုးတော့ကျွန်တော်စဉ်းစားလို့မရပါဘူးအဲကျွန်တော်တို့ခုလိုမျိုးစပါးသိနေတယ်စပါးတွေကျွန်တော်တို့သိချင်ရောက်ပြီးသိနေတယ်သိလို့သိတဲ့ပုံမှာကျွန်တော်တို့ကအထူးစစ်တွေရောက်လာတယ်ဘယ်နာရောက်ပြီးဘယ်ရွာတွေရောက်ပြီးဆိုရင်ပြည်ကျလွတ်ကြတာပေါ့ဗျာဒီကအခုလုံဝကွင်းကိုခဏထားပြီးတော့မှကိုယ့်အစ်တအန်တွေကိုအန်တွေမဖြစ်အောင်ကျွန်တော်တို့ရှောင်ရှားပြီးတော့မှကျွန်တော်တို့သိနေကြတာသွားလာကြတာပေါ့ခုနေကြတော့လဲပါဒါညကြလဲပါခုမင်းလေးဒီလိုတွေ့ကြောင်းလေးရောက်လာရင်ဆိုရင်မင်းလေးရကြဘူးပေါ့ဗျာအဲ့တော့ပြည်ကျလွတ်ကြအော်ရဝေးကဆွေမျိုးရှိကိုသွားကြလာကြမိစရာတော်တွေမှာတော့အပေါ်တွေမှာခိုးကြဒီလိုပေါ့လေဒီလိုနေကြတာမို့ဂျုံလဲဂျုံခွေပြုပြီလေကျွန်တော်တို့ကလည်းခဲ့
ဟုတ်ကဲ့ဆိုတော့စစ်ကြောင်းနေထိုးစစ်စင်နေဆိုတော့တို့ကဘာလာလောက်တာလဲဥက္ကမောင်တင်တို့ဘာတွေလောက်ကြတယ်လဲ
တို့စစ်ကြောင်းနေကဘာလာလောက်တယ်ဆိုရှင်တို့တော်လိုင်းရုံးပေါ်ရဲပေါ်တွေကိုလာရှာတယ်လို့ပဲကျွန်တော်ပဲနားလဲတယ်ကြာအဲ့လိုပဲသိနေကျွန်တော်စစ်တရတော့
အဲ့ဒီလိုလာရှာတဲ့အခါမှာဒိတာကံတွေပေါ့လေလာအရတုအရတာဒိတာကံတွေကြုံတွေ့ရတာတွေကရောဘယ်လိုများရှိတယ်လို့ကမောင်သိန်းကိုထိုင်တည်ထားပါသလဲ
အဲဒီလိုလာရှာတဲ့ကံကြတော့ကြုံတွေ့ရတဲ့ရက်ရွာတွေကတော့မြစ်စုတင်ကနာနားတင်ငယ်ပေါ့ဗျာပြီးကြတော့ကြနေကြတာပေါ့အဲ့ဥယျာဉ်ဆုံးပြီးတော့မှာကြောက်ကြောက်လည်းနေကြတာပေါ့ဗျာ
ဖန်စီခဲတာတွေရောရှိဘူးပါလား
ရှိဘူးပါလေကကျွန်တော်ဒီသားမရှိဘူးပါလေပစိကံရတာလေးဆုံးမသွားတာလေးရှိဘူးပါလေရှိဘူးပါလေနောက်ဘာကဘာလဲဒါမျိုးကိုအင်းနေရာဒီကိုပြစ်ပြီးတော့မှသွားတဲ့ခါကကြတော့အဲအင်းနေရာကိုဝင်းမွေရတော့ပစ္စည်းတွေယူသွားတာတော့ဒါကြီးလဲကျွန်တော်တို့ကြုံခဲ့ရတာပါပဲရှိနေတာပဲကျွန်တော်တို့ဒီသားမှာတော့
ဟုတ်ကဲ့ဆိုတော့ဥက္ကမောင်သိဒီလိုအခြေအနေမျိုးကနေပြီးတော့ဟလာအေးချမ်းချမ်းနဲ့နေထိုင်လုပ်ကင်စားတောက်နိုင်တဲ့အခြေအနေမျိုးပြန်ရောက်ဖို့အတွက်ဆိုရင်ဘယ်လိုများဖြစ်စေခြင်းလဲ။ဘာများမျှော်လင့်တယ်လဲဦးကမောင်သိ
။ကျွန်တော်တို့ကတော့ကျွန်တော်တို့တောက်သူတောင်သားတွေကတော့ကိုယ်လုံငန်းကိုအေးအေးဆေးဆေးကျွန်တော်တို့လုပ်ခြင်းနဲ့မောရကံမှာအေးအေးဆေးဆေးအနားယူခြင်းနဲ့အဲဒီလိုပဲကြာ။ကိုယ်ဆက်ရမယ်ဒီညာလေးတွေကိုကျွန်တော်တို့အေးအေးလူလူကျွန်တော်ဆက်ပြုတ်ခြင်းနဲ့အဲဒေါ်လာကြီးနေခြင်းနဲ့ပေါ့ကြာ။ဒေါ်လာကြီးကိုလည်းကျွန်တော်တို့
ဟုတ်ကဲ့ပြောပါဦးကမောင်သိ။
တော်လိုင်းကိုလည်းကျွန်တော်တို့ကတော့ဘလဝက်ပြည်တယ်တာဝန်ယူတဲ့ပုံပေါ်ရတော့ဟိုမြင်းနဲ့ဆက်စံပြီးသွားနေတဲ့ကိစ္စမျိုးဘလဝက်ပြီးပြီပေါ့ဗျာအဲညင်းနဲ့လည်းဟိုပြီးပြီဘလဝက်ပြီးပြီကျွန်တော်တို့ကတော့ဟိုရက်သွားစေချင်တယ်ပေါ့ဗျာဒီလိုမျိုးပဋိပက္ခတွေကိုကျွန်တော်တို့ကတော့
ဟုတ်ကဲ့ဆိုတော့ရက်သွားစေချင်တယ်ဆိုတော့ဥက္ကမောင်သိရင်တကယ်လို့များဟလားဥက္ကမောင်သိတို့ဒေတာဘက်မှာအခုလိုမျိုးစစ်တပ်ကအာဏာသိမ်းထားတာကိုစန့်ကျင်ပြီးတော့အဲ့ဒါကိုပြန်ပြီးတော့ခုခံတာတွန်းလှန်တာအဲ့ဒါမျိုးမလုပ်ဖဲနဲ့ဟလားပြောရရင်တော့ညှိလိုက်မယ်ဆိုရင်ကောဒီအတိုင်းပဲပုံမှန်အတိုင်းစစ်တပ်ကိုစန့်ကျင်မနေတော့ဘဲနဲ့ကိုယ့်ဘက်တော့ကိုယ်ပဲညှိနေလိုက်မယ်ဆိုရင်ကောအဲ့ဒါဆိုရင်ကောဥက္ကမောင်သိဘယ်လိုသဘောရလဲပြီးမတော့နိုင်ဘူးလား
အဲ့ဒါဆိုရင်တော့ကျွန်တော်အမြင်ပြောရရင်တော့တော်ဝင်မကြည့်တဲ့လူသားပြောဖြစ်သွားမှာလို့ကျွန်တော်ဘယ်လိုပဲနားလဲလေ
ဘယ်လိုမျိုးတောင်းအောင်မကြည့်ရတော့ပါလဲကမောင်ဒီ
တိုင်းပြည်အတွက်တော့လည်းကောင်းပါဗျာကိုရရအတွက်တော့လည်းကောင်းမကိုမြို့နယ်အတွက်တော့လည်းကောင်းပါဗျာဒီလိုမျိုးဆိုးသွမ်းနေခဲ့ရင်ခိုင်းမှာမှန်မှန်ကန်ကန်သုံးသပ်ပြီးတော့မှအပြင်းမတစ်ခုရအောင်တော့ကျွန်တော်တို့လုပ်ချင်တယ်လို့ကျွန်တော်တဘောတော့အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ကမောင်ဒီဆိုလိုချင်တာကဟလာအခုကတော့ကိုဒေတာမှာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်ပြီးတော့ခုခံတွန်းလှန်တာတွေရှိနေတဲ့အတွေ့အခုလိုမျိုးဘေးဒုက္ခတွေကြုံနေရတာတွေရှိတယ်ဆိုတော့အဲ့ဒီဘေးဒုက္ခတွေကြုံနေရတဲ့အခြေအနေမှာလည်းပဲဟိုစစ်တပ်ကအာဏာသိမ်းတာကိုတော့စန့်ကျင်တဲ့ကိစ္စစန့်ကျင်တဲ့လူရက်တွေကိုရပ်မသွားဘူးလို့ရပ်မသွားခြင်းဘူးလို့ခမောင်သိဆိုလိုချင်တာလား
အဲ့ဒါမှန်ပဲဗျအ
ဲ့ဒီလိုမျိုးဟလာအခုလက်ရှိရင်ဆိုင်နေရတဲ့အကျက်တဲ့အဆင်မပြေဒုက္ခအခြေအနေကနေပြီးတော့ဟလာငြိမ်သွားအောင်အေးသွားအောင်မရက်ဘူးအေးသွားအောင်ဟလာရက်ပလိုက်မဲ့ကိစ္စကိုမရက်ဖဲနဲ့ဆက်ပြီးတော့စန့်ကျင်နေမယ်ခုခံနေမယ်တွန်းလှန်နေမယ်ဆိုတဲ့အခါကျရင်နောက်ဆက်တွဲဖြစ်လာမယ်ဒီတဲ့ပူဒုက္ခတွေဒီတဲ့ပူဆိုတဲ့ဒုက္ခတွေနဲ့ကြုံရမယ်ဆိုရင်ကောအကမောင်သိဘယ်လိုသဘောရမလဲ
ဒီတဲ့ဆိုတဲ့ဒုက္ခတွေနဲ့ကြုံတွေ့ရင်လည်းပဲကျွန်တော်တို့ကတော့ရှေ့ချောက်ပြီးတော့မှကိုကြရတာဝန်နဲ့ရကိုငယ်နဲ့တာဝန်ကိုထမ်းပြီးတော့ကျွန်တော်တို့ကတော့သွားမယ်လို့သွားကြည့်ချင်တယ်သွားလို့သွားမယ်လို့ပဲကျွန်တော်တို့ပဲယုံကြည်နေကြတာ
ဘာဖြစ်လို့အဲ့လိုယုံကြည်တာပါလဲဦးခမောင်သိ
ဒီကိစ္စကဘယ်လိုပြောမလဲညာဒီစေကောင်းဆောင်နေတဲ့သူတော်မတရားတည်းပြအာဏာသိမ်းပြီးအာဏာသိမ်းကိုဖြေလာတဲ့ကိစ္စလို့ပဲကျွန်တော်လောနာနေတယ်ဒါတော့လည်းအများကအများတီတူကအကုန်လုံးကနေတော်လဲနေကြတယ်လို့ပဲကျွန်တော်ကကျွန်တော်နားလဲတယ်ဒါကြောင့်ဒေတလိုင်းရလည်းရှိနေဦးမယ်လို့ပဲကျွန်တော်ကတော်တော်ပဲသုံးသပ်ပါတယ်
။ဟုတ်ကဲ့။ဒါဥက္ကမောင်သိန်းရဲ့အမြင်သဘောထားပေါ့နော်။ဆိုတော့ဥက္ကမောင်သိန်းရှိနေတဲ့ဒေတာဘက်မှာဥက္ကမောင်သိန်းကိုယ်တိုင်နေဝေးဖွားနေတိုင်းကြီးပြင်းခဲ့တဲ့ဒေတာဘက်မှာကျန်တဲ့ဒေတာကံအများစုကရောဥက္ကမောင်သိန်းလိုပဲကြုံတွေ့နေရတဲ့ဒုက္ခကိုကြံ့ကြံ့ခံပြီးတော့ဆက်ပြီးရင်ဆိုင်သွားမယ်ဆိုတဲ့သဘောထားမျိုးကျန်တဲ့ဒေတာကံအများစုမှာရောတကယ်ပဲရှိတယ်လို့ဥက္ကမောင်သိန်းပြောနိုင်ပါရဲ့လားခင်ဗျာ
။အားရှိတယ်ပေါ့ဗျာ။ရှိတာပေါ့ရှိတာပေါ့ရှိတယ်လည်းပဲကိုကြရတာဝန်ကနိုင်တယ်လို့ထိုင်နေကြတာပါပဲကြာကျွန်တော်တို့ပဲသိပါလေအဲ့လိုပဲပြောလို့ပါလေ
ဟုတ်ကဲ့နောက်တစ်ခုကဥက္ကမောင်သိန်းရေဟလာဥက္ကမောင်သိန်းကျွန်တော်ကိုအခုလိုမျိုးဆက်သွယ်မိမြန်ခွင့်ပြုတယ်ကျွန်တော်မေးတဲ့မေးခွန်းတွေကိုဥက္ကမောင်သိန်းကဖြေဆိုပေးတယ်ဥက္ကမောင်သိန်းကလက်ရှိမှာကိုပဲဒေတာတွေမှာနေထိုင်နေတယ်ဒေတာတွေမှာလည်းခြေနေကတည်ငြိမ်နေတဲ့အခြေအနေမဟုတ်ဘူးနေစဉ်လိုမျိုးဟလာရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေရှိတယ်ပြောရရင်တော့အချိန်မီအဖမ်းခံရနိုင်တယ်အလားကိုကိုတိုင်းဒုက္ခတစ်ခုခုကြုံတွေ့ရနိုင်တယ်။နောက်ဦးကမောင်သိန်းကကျွန်တော်တည်ထားသလောက်ဒီစစ်ပေးဆောင်တွေကိုလည်းပဲဦးကမောင်သိန်းကကိုတိုင်းအခုညီပေးနေသူတူဖြစ်တဲ့အခါကျတော့အခုလိုမျိုးဆက်သွယ်မိမျက်နှာကိုဖြေချပြီးတဲ့အခါမှာဦးကမောင်သိန်းကိုတိုင်းဟလာအန်ဒီတစ်ခုခုကြုံတွေ့ရမှာပုံများစိုးရင်စေရှိပါသလားခင်ဗျာ။ဒီလိုမျိုးအမေးဖြေလုံးလိုက်တာကြောင့်ဦးကမောင်သိန်းကိုရန်ညှိုးထားပြီးတော့ဟိုတစ်ခုခုဒုက္ခပေးမှာကိုရောစိုးရင်စေမရှိဘူးလားခင်ဗျာ
။အဲစိုးလို့စိုးရင်လည်းဒါမဲ့ကျွန်တော်အဲ့လောက်ကြီးတယ်ကျွန်တော်မစိုးရင်ပါဘူးဗျာ။ဘာလို့လဲဆိုတော့ရှေ့မှာကျွန်တော်တို့ဖိတ်ဆက်တဲ့လူတွေကအများကြီးဗျာ။သွားကြလာကြတာလေ။ဒါတော့ကျွန်တော်စိုးရင်မယ်စိုးရင်နေဆိုရင်ကျွန်တော်အဲ့လောက်ကြီးတော့ကျွန်တော်မစိုးရင်ပါဘူး
။ဟုတ်ကဲ့ပါဦးခမောင်သိန်းဘူးလိုမျိုးဆက်သွယ်ပြီးတော့မိမြန်ချက်တွေကိုဖြည့်ဆို့ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ဘေးအန္တရာယ်ရန္တရာယ်အပေါင်းကကင်းဝေးပါစေကျန်းမာပါစေခင်ဗျာ
ဟုတ်ကဲ့ရမိတဲ့စင်းနေပြပါစေ
ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမကွေးတိုင်းရောဘက်ကအခြေအနေနဲ့ပတ်သက်ပြီးတော့ကိုကျော်သိန်းကဆက်သွယ်မေးမြန်းခဲ့တဲ့အင်္ဂါညစကဝိုင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ကျမတို့ VOE ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voenews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောက်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှာခေါင်းဆီးတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်။ အသက်ဆယ်နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေတိုင်းနှာခေါင်းစီတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုလက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစီမဖြစ်မနေတက်မခိုင်းသင့်ပေတအူးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။Cystic fibrosis အဆုတ်ရောင်ယောဂါ၊ cancer ယောဂါဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှခေါင်းစီတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှခေါင်းစီတက်တင်တာပါ။ကလေးတွေဟာနှခေါင်းစီမတက်ခင်လက်ကိုပိုးတက်စေရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းစီးကနှာခေါင်းပါးစပ်နဲ့မေးစီးတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစီးကိုတို့မနေရသလိုမေးစီးအောင်မှမထားရ၊ပါးစပ်နဲ့မကိုက်ရ၊သူများကိုလည်းပေးမတော့ရပါဘူး။နှာခေါင်းစီးချုပ်ပြီးရင်လည်းအိတ်တို့ဘူးတို့တွေထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
နိုဝင်ဘာလ16ရက်အင်္ဂါနေ့ညရဲ့ VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ကိုတော့လှိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့အင်္ဂါညရဲ့နောက်ဆုံးရသတင်းအပါအဝင်သတင်းချင်းချုပ်ကိုဥတမောင်တန်းတလှည့်ပြောပြပေးပါရှင်။
American စာနာဇင်းသမားဒန်နီဖက်စတန်ကသူ့မိသားစုနဲ့အတူအချိန်ပြည့်နေထိုင်ပြီးတဲ့နောက်မြန်မာနိုင်ငံမှာအချင်းကျနေဆဲဖြစ်တဲ့သတင်းသမားတွေအတွက်တောင်ကအချင်းကျနေသူအလုံးအတွက်သူလုံနိုင်တော့လှုပ်ဆောင်သွားမယ်လို့ပြောကြလိုက်ပါတယ်စစ်ကောင်စီကပြန်လွတ်ပေးလိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ JFK အပြည်ပြည်ဆိုင်ရာလေစိတ်ကိုဒီကနေ့မနေ့ပိုင်းရောက်လာပြီးလှုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒန်နီဖက်စတန်ကအဲ့လိုပြောကြားသွားတာပါသူပြန်လွတ်မယ်ဆိုတာကိုကြိုးမသိခဲ့ပဲအဲ့ဒီနေ့ကသူ့ကိုခြေချင်းခတ်ဘာမှမမေးဖို့ပြောမပြောဖို့မှာပြီးကားစည်းပေါ်တင်လိုက်ပြီးတဲ့နောက်အင်းစိန်ထောင်ကနေလေစိတ်ကိုခေါ်သွားခဲ့တယ်လို့ပြောပါတယ်လေစိတ်ကိုရောက်ပြီးနိုင်ီတော်ချပြီးတဲ့နောက်ရဲရရှိတူရောက်ရှိလာပြီးသူ့ပေါ်ဆွဲဆိုထားတဲ့ပြစ်မှုတွေကိုပြောဆိုခဲ့တယ်လို့အဲ့ဒါတွေအားလုံးကနေပြစ်ဒဏ်လွန်ကျင်းခွင့်ပေးတယ်လို့ပြောခဲ့တဲ့အကြောင်းဒန်နီဖန်ဆာကပြောကြပါတယ်သူပြန်လွတ်လာတာမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဟောင်းဘေးရစ်ချန်ဆန်ကသူဟာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့၄ချိန်တွေ့ဆုံခဲ့ပြီးပြောဆိုခဲ့တာတွေထဲမှာဒန်နီဖန်ဆာကိုပြန်လွတ်ပေးခြင်းအပြင်လူသားချင်းစာနာမှုဆိုင်ရာသဘောထားကိုပြသတဲ့လက်ဆောင်တစ်ခုဖြစ်လိမ့်မယ်လို့တိုက်တွန်းပြောဆိုခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားခဲ့ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်ဒန်နီဖန်ဆာနဲ့သူ့အဖွဲ့အစည်းဖြစ်တဲ့Richardson Foundation ကမြန်မာနိုင်ငံခြေစိုက်ဝန်ထမ်းတူဖြစ်သူမှာအေးမိုးတို့ပြန်လွတ်အောင်လုပ်နိုင်ခဲ့တာမြန်မာနိုင်ငံအတွက် COVID-19 နဲ့လူသားချင်းစာနာမှုဆိုင်ရာတခြားအကူအညီကိစ္စတွေတိုးတက်မှုအနေငယ်ရခဲ့တာတွေကို Mr. Richardson ကထည့်သွင်းပြောဆိုသွားခဲ့ပါတယ်ထိုင်ဝမ်ရဲ့လက်ရှိအခြေအနေကိုတစ်ဖက်သက်ပြောင်းလဲဖို့ကြိုးစားတာဒါမှမဟုတ်ထိုင်ဝမ်ရေးလက်ချားမှာငြိမ်းချမ်းရေးနဲ့တည်ငြိမ်ပြပြောင်းအောင်ကြိုးစားအထောက်အထားတွေကိုခိုင်ခိုင်မာမာဆန့်ကျင်သွားမယ်လို့ American သမ္မတ Joe Biden ကတရုတ်သမ္မတရှီဂျင်းပင်ကိုပြောကြားလိုက်ပါတယ်
အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကအလိမ်မာဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေကြပါစေရှင်
This program has come to you from the Voice of America, Washington.